Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတသရှင်များရှင် VOA American အသံရ2024ခုနှစ်ဖေဖော်ဝါရီလ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းတုံမီတာ3049နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီမှာနားလည်ပါ
။ Palestine ဒုက္ခသည်များအရေးကုလသမဂ္ဂကယ်ဆယ်ကူညီရေးအဖွဲ့အတွက် Spain နိုင်ငံကထပ်ဆောင်းငွေ Euro 3.5 ကူညီမယ်လို့ကြေညာပါတယ်။တစ်ချိန်တည်းမှာတော့ American နိုင်ငံသားရေးဝင်ကြီးဟာဂါဇာမှာအပြည့်အခက်ရစဲရေးသဘောတူညီချက်ရရေးကြိုးပမ်းဖို့ Saudi Arabia နိုင်ငံကိုရောက်ရှိပါတယ်။မြန်မာနိုင်ငံရဲ့အကြက်အသည်နဲ့ပတ်သက်လို့တော့ ASEAN အထူးကိုယ်စားလှယ်ကကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးတင်ပြခဲ့ပါတယ
်။ဒီလိုသတင်းတွေအပြင်မြန်မာအရေးလူမျိုးရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲသတင်းအပြည့်အစုံနဲ့ KNLA PDF ပူပေါင်းတပ်တွေနဲ့စစ်ကောင်စီတို့အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အခြေအနေနဲ့အတူနိုင်ငံတကာသတင်းဆောင်မတွေမှာတော့ American ရဲစစ်ကားထုတ်လုပ်မှုနဲ့ခင်မုံမရှိအိမ်အောင်မရှိပဲကြီးပြင်းလာတဲ့ဂျပန်နိုင်ငံတွင်ကကလေးတွေအကြောင်းကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။နိုင်ငံတကာကအညွန့်ကြီးကိုအစိုးရအဖြစ်အသိမှတ်ပြုရဲ့အခြေအနေကိုတော့ကုလဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းနဲ့မေးမြန်းထားတာကိုလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စစ်ပွဲရေးနဲ့လူမှုရှုခင်းအစီအစဉ်တွေကိုထုတ်လွှင့်မှာပါ။အခုရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင
်။ကုလသမဂ္ဂပါလက်စတိုင်းဒုက္ခသည်များဌာန UNLWA ကိုထပ်ဆောင်းငွေယူရို 3.5 တန်ကူညီမယ်လို့စပိန်နိုင်ငံကတနင်္လာနေ့ကပြောလိုက်ပါတယ်။UNRWA ဝန်ထမ်းတချို့ကအောက်တိုဘာလ9ရက်ဟာမတ်စ်ကအစ္စရေးကိုတိုက်ခတ်ရပါပါဝင်ခဲ့ကြတယ်လို့အစ္စရေးကဆွဆွဲလိုက်ပြီးတဲ့နောက်အမေရိကန်၊ဂျာမနီ၊ဗြိတိန်၊ဆွီဒင်၊ဩစတြေးလျနဲ့ဂျပန်အပါအဝင် UNRWA ကိုထောက်ပံ့နေကြတဲ့နိုင်ငံ10နိုင်ငံကြော်ကြော်ကပံ့ပိုးငွေတွေကိုရပ်ဆိုင်ထားခဲ့ကြတာဖြစ်ပါတယ်။ UNRWA နဲ့အကြမ်းဖက်ဝါဒဆက်ဆက်နေတဲ့အထောက်အထားတွေကိုစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုတင်ပြမယ်လို့အစ္စရေးနိုင်ငံသားရေးဝန်ကြီးအစ္စရေးကန့်စ်ကတနင်္လာနေ့မှာပဲကြေညာလိုက်ပါတယ်။ဗဒမွေအခက်ခဲကြုံနေရတာကြောင့် February လောက်ကပိုင်းမှာလှုပ်ဆောင်နေတာတွေကိုရရပွဲရှိတယ်လို့ UNRWA ကသတိပေးထားတာပါ။ရေတိုမှာ UNRWA ကလှုပ်ဆောင်နေတာတွေကိုလုံနိုင်အောင်စပိန်နိုင်ငံက Euro 3.5 တန်းပေးပါမယ်လို့စပိန်နိုင်ငံရဲ့ဝန်ကြီး Manuel Alvarez ကလွတ်တော်ကော်မတီကိုပြောကြားပါတယ်။ UNRWA ရဲ့အခြေအနေကအတော်ကြီးလိုအပ်ချက်ကြီးမားနေပြီးဂါဇာကလူသားချင်းစာနာထောက်ထားရေးအလုပ်တွေရက်သက်တပအနှဲငယ်အတွင်းရပ်သွားပါလိမ့်မယ်လို့သူကဆိုပါတယ်။အမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကန်ဟာဂါဇာစစ်ပွဲကိစ္စသဘောတူညီချက်ရရှိအောင်ကြိုးစားဖို့ဆော်ဒီအာရေဗျနိုင်ငံကိုတနင်္လာနေ့ကရောက်ရှိသွားခဲ့ပါတယ်။ကြာရှိနေသေးတဲ့ဒဇာကန်တွေကိုလွတ်ပေးပြီးလူသားချင်းစာနာထောက်ထားရေးခဏတာအပြည့်အဝရေးပါဝင်တဲ့သဘောတူညီချက်တရရရှိအောင်Mr. Blinken ကတန်တမာရေးအရာစ조사သွားမှာဖြစ်တယ်လို့နိုင်ငံသားဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ်။ Egypt, Qatar, Israel နဲ့ Israel သိမ့်ပိုက်ထားတဲ့အနောက်ဘက်ကမ်းဒေသတွေကိုလည်းဒီဘက်ခီးစင်အတွက်မှာ Blinken ကသွားရောက်မှာပါ။ Gaza မှာလူသားချင်းစာနာထောက်ထားရေးလိုအပ်ချက်တွေကိုအရေးပေါ်ဂိုင်တွဲဖို့လိုအပ်ကြောင်းဒီခီးစင်မတိုင်မီက Blinken ကပြောခဲ့ပါတယ်။ကနဦး6လတာအပြည့်ရဆဲထားစဉ်အတွင်းအခုညီပို့ပေးပြီးဟာမတ်ကဖမ်းထားတဲ့ကြမ်းရှိတရားခံတွေနဲ့အစ္စရေးဖမ်းဆီးထားတဲ့ပါလက်စတိုင်းအချင်းသားတွေလဲလဲရေးပါဝင်တဲ့အပြစ်ရရဲ့အဆိုပြုချက်ကိုဟာမတ်ကောင်းဆောင်တွေကစဉ်းစားနေစေဖြစ်ပါတယ်။တည်ဆုံသွားပြီလို့ယူဆတဲ့အနည်းဆုံး28ယောက်အပါအဝင်တရားခံ132ယောက်ဟာမတ်လက်မှာကြမ်းရှိနေတယ်လို့အစ္စရေးကပြောထားပါတယ်။အီရန်နဲ့ဆီးရီးယားကအီရန်ကြောတောက်တော့ကစစ်သွေးကြွတွေကိုအမေရိကန်ကတိုက်ခိုက်တာပေါ့တရုတ်ကတနင်္လာနေ့မှာဆန့်ကျင်လိုက်ပါတယ်ဇန်နဝါရီလကကအမေရိကန်စစ်သား3ယောက် drone နဲ့တိုက်ခိုက်ရမှာကြဆုံးသွားခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကနေရ9နေရကပြစ်မှတ်85ခုကိုနေချောင်းကအကြီးကျယ်တိုက်ခိုက်ခဲ့တာပါနေ့စဉ်သတင်းစာရှင်းလင်းပွဲမင်းမြန်ရမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်မန်ရင်းကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်ဥလာသမငရဲ့ဗရိဂျင်ကိုချိုးဖောက်တဲ့လောက်ရတဲ့အဲဒီတိုင်းပြည်တွေရဲ့နယ်မြေအချုပ်ချာအာဏာနဲ့လုံခြုံရေးကိုထိပါတာကိုတရုတ်ကစတင်ပါတယ်လို့ဝမ်ဝမ်ဘင်ကပြောပါတယ်။အရှိလက်ပိုင်းအခြေအနေကအလွန်ကိုရှုပ်ထွေးအကဲဆက်လာတယ်လို့လည်းသူကဆိုပါတယ်။ထိမ့်မနိုင်သိမ့်မရဖြစ်သွားတိုင်အောင်ဖြစ်ဆိုင်ရာတိုင်းပြည်တွေကခေါင်းအေးအေးနဲ့ချုပ်တီးကြဖို့သူကတိုက်တွန်းလိုက်ပါတယ်။အရှိလက်ပိုင်းမှာရှိတဲ့အမေရိကန်တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်မယ်ဆိုရင် အမေရိကန်ကပို့ပြီးတိုက်ခိုက်ပဲလို့အီရန်ကလက်နက်တပ်စင်ဘန်နာပတ်ပို့ထားတဲ့စစ်သွေးကြော်တွေနဲ့အီရန်နိုင်ငံကိုအမေရိကန်ကသတိပေးထားခဲ့ပြီးဖြစ်ပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရရှင
်အင်္ဂါပြတ်သတင်းတွေကို VOE ရုပ်သံကဆက်လက်ကြေညာနေပါတယ်အာဆီယံဥက္ကဋ္ဌဖြစ်တည်ပြတဲ့လာအိုနိုင်ငံရဲ့မြန်မာနိုင်ငံအကြတဲ့ဆိုင်ရာအစီအစဉ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတင်းလာနေကကြားနာပါတယ်။လာအိုအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်အလွန်ကီယိုကစ်တစ်ခေါင်ကတင်ပြခဲ့ပြီးကုလသမဂ္ဂရဲ့အာထုံမှုတွေကိုတော့လက်ထောက်အတွဲမှုချုပ်ခီယာရီကတင်ပြခဲ့တာပါ။ဒီကနေ့အစည်းအဝေးဟာအများပြည်သူဆိုင်ရာအစည်းအဝေးမဟုတ်တာကြောင့်လုံခြုံရေးကောင်စီဆွေးနွေးချက်တွေကိုအသေးစိတ်တော့မသိရသေးပါဘူး။ဒါပေမဲ့အီကွေဒိုပြင်သစ်ဂျပန်မော်တာတောင်ကိုရီးယားစလိုဗီးနီးယားဆွစ်ဇာလန်အမေရိကန်နဲ့ UK ကိုးနိုင်ငံကလုံခြုံရေးကောင်စီအစည်းအဝေးမှာတိုင်ပင်မှာကြေညာချက်ဆောင်ထုတ်ပြန်ပြီးသမ္မတကြီးဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပါအဝင်ဖန်ဆီးထားသူများလွှတ်ပေးရင်းနဲ့ပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်ဖို့တောင်းဆိုလိုက်ကြပါတယ်ငြိမ်းချမ်းပြီးအားလုံးပါဝင်တဲ့အနာဂတ်ဒီမိုကရေစီစနစ်လိုလားချက်နဲ့အတူမြန်မာပြည်သူတွေနဲ့တလုံးတစီတဲ့ဆက်လက်ရည်တည်ကြောင်းကိုးနိုင်ငံကထုတ်ပြန်ကြေညာချက်မှာပြောပါတယ်ပြည်သူတွေပေါ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့လူခွင့်ရေးချိုးဖောက်အကြမ်းဖက်မှုတွေကိုပေါ်ပြရှုတ်ချထားပြီးအကြမ်းဖက်တာတွေရပ်ဆဲဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 နဲ့အာဆီယံဘုံသဘောတူညီချက် 900 အကောင့်ထက်ဖော်ဖို့တိုက်တွန်းလိုက်ပါတယ်။အရာသိပြီး3တိတာအတွင်းမှာမြန်မာပြည်သူ18သန်းဟာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေပြီး 1.6 သန်းကအိုးအိမ်စွတ်ခွာထွက်ပြေးနေကြရတာကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီကိုအပြေအဝမြန်မြန်ဆန်းဆန်းလုံးကျုံစိတ်ချစွာနဲ့အနောက်ရှက်မရှိပြည်သူတွေရရှိအောင်ဆောင်ရွက်ဖို့လဲစစ်ကောင်စီကိုကိုယ်နိုင်ငံကထပ်မံတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာလူမျိုးတွေပါဝင်စစ်ရှောင်ပြည်သူတွေမိမိသဘောလျောက်လုံးကျုံစိတ်ချဂုံသိက္ခာရှိရှိရရှိတည်တတ်တဲ့အိမ်ပြန်ခီးဖြစ်လာအောင်လို့လဲကိုယ်နိုင်ငံကြေညာချက်ကတိုက်တွန်းလိုက်ပါတယ်။ဩစတြေးလျနိုင်ငံကကမကထပြုတဲ့သင်တန်းတွေမှာမြန်မာစစ်တပ်အရာရှိတွေပါဝင်ခဲ့တာနဲ့ပတ်သက်လို့ဥပဒေတွေပြဋ္ဌာန်းမှုဩစတြေးလျပါလီမန်ကိုလူခွေရဲစောင့်ကြည့်လေ့လာရေးအဖွဲ့ကြီး HRW ကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာလူခွေရဲချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်လို့ဂူလာသမဂ္ဂအမေရိကန်နဲ့ EU အပေါင်းဝင်လူခွေရဲအဖွဲ့အစည်းတွေကအစိုးရခစားအမျိုးမျိုးကိုထုတ်ပြန်ထားခဲ့ပေမဲ့မြန်မာစစ်အရာရှိတွေတင်တန်းလာတက်တဲ့အခါလူခွေရဲချိုးဖောက်မှုနောက်ကျောင်းရှင်းရှင်းစစ်ဆေးတာကိုဩစတြေးလျကမလုပ်ခဲ့ဘူးလို့ HRW ကပြောပါတယ်။2018အောက်တိုဘာလကဩစတြေးလျလွှတ်တော်ချားတာပွဲတစ်ခုမှာအဲဒီလိုနောက်ကျောင်းလိုက်တဲ့လှုပ်ထုံလုံနီးမရှိသေးပါဘူးလို့အဲဒီတော့ကဩစတြေးလျကာဝေးဝန်ကြီး Greg Moriarty ကပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့ဘန်ဒန်ငွေချင်းနဲ့လူအင်အားကိုအသုံးပြုတဲ့သင်တန်းတွေမှာလူခွင့်ရချိုးပေါက်သူတွေမတက်ရောက်တိုင်းအောင်ပိတ်ပင်တဲ့ဥပဒေအပြင်တက်ရောက်မဲ့သင်တန်းသားတွေရဲ့နောက်ကျောင်းကိုစစ်စစ်တဲ့ဥပဒေပဲပြဋ္ဌာန်းမှုလိုတယ်လို့ HRW ကဆိုပါတယ်။အာဏာသိမ်းပြီးတဲ့အထိမြန်မာစစ်အရာရှိတွေဟာအာဆီယံနဲ့နိုင်ငံခြားသင်တန်းတချို့ပါတက်ရောက်ခဲ့ကြတာတွေ့ရပါတယ်။ပြည်ထောင်စုကတတိယမြောက် Charles Fiji ကင်ဆာရောဂါတစ်မျိုးဖြစ်ပေါ်နေကြောင်းစစ်စစ်တိတိရှိရပြီးကုသမှုစတင်ခံယူနေပြီလို့ဘကယမ်နန်ဒော့က February 5ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကင်ဆာက Charles Fiji တလောကပဲစစ်စစ်ခဲ့တဲ့စီးကျိတ်ကိစ္စစေကုသမှုခံခဲ့တာနဲ့မဆိုင်ဘူးလို့လည်းပြောထားပါတယ်။ဘီဂျီမှာတွေ့ရတာဘကင်ဆာလဲဆိုတော့ကတော့မပြောပါဘူး။အရင်က Charles Fiji ကိုစီးကျိတ်ရောက်နေလို့စေကုသရာမှာစစ်ဆေးကြည့်ရမယ်အခြေအနေတွေ့လို့စစ်ဆေးကြည့်ရကနေအခုကင်ဆာရောဂါကိုတွေ့ရှိခဲ့တာဖြစ်ပါတယ်လို့ဘာမင်ဂမ်နန်ဒော်ကပြောကြားထားတာပါပုံမှန်စေကူသားမှုယူသွားမှာဖြစ်ပြီးစေကူသားမှုခံယူနေတဲ့အတောထဲမှာတော့လူလူနဲ့တွေ့ဆုံတာတွေရန်နာထားဖို့ဆရာဝန်တွေကညွှန်ကြားထားပါတယ်နိုင်ငံတော်အရေးခင်တွေစာရွက်စာတမ်းဆိုင်ရာလုပ်ငန်းတာဝန်တွေကိုတော့ထုံစံတိုက်ဆက်လက်လှုပ်ဆောင်သွားမယ်လို့နန်ဒော်ကသတင်းထုတ်ပြန်ပါတယ်တက်တော့85နှစ်ရှိပြီဖြစ်တဲ့ဘီအင်ဂျီကစိတ်အားဖြင့်တော့တက်တက်ကြွကြွရှိနေပြီးစေကူသားမှုခံယူဘရင်တာဝန်တွေကိုအများဆုံးပြန်လည်ထမ်းရွက်နိုင်ဖို့ဆန္ဒရှိတယ်လို့နန်တော်ရဲ့ကြေညာချက်မှာပါရှိပါတယ
်။အင်္ဂ
နေ့မနက်ဖြန်နောက်ဆုံးရသတင်းတွေကိုတော့ဦးတင်မောင်တန်းတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြော်ဝါရှင်တန်ကနေဆက်ပြီးတော့ထုတ်လင်းနေပါတယ်ခုတော့သတင်းဆောင်မတွေဆက်တိုက်ကြည့်ရအောင်ပါအရာသားတွေအပေါ်ပုံစံမျိုးစုံနဲ့အကြမ်းဖက်တိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လုပ်ရကိုလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတနင်္လာနေ့မှာအပြင်းထန်ကန့်ကွက်လိုက်ပြီးမြန်မာအရေးအာဆီယံနဲ့ကုလသမဂ္ဂကြားပူးပေါင်းဆောင်ရွက်ဖို့အထူးတန်တမန်တွေခန့်အပ်ရေးကိစ္စကိုလည်းတိုက်တွန်းလိုက်ပါတယ်မနေ့ကလုံခြုံရေးကောင်စီမှမြန်မာအရေးတစ်ကပိတ်ဆွေးနွေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့မှတ်ရင်ချင်းနိုင်ကတင်ပြထားပါတယ
်။နယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတစ်ကပိတ်ဆွေးနွေးပွဲကိုတနင်္လာနေ့ဒေသစံတော်ချိန်မနေ့10နာရီကပြုလုပ်ခဲ့တာပါ။ဒီဆွေးနွေးပွဲကိုလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဗြိတိန်နိုင်ငံနဲ့လက်ရှိလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဂါယာနာနိုင်ငံကနေကမ္ဘာကထပြုလုပ်ခဲ့ကြတာဖြစ်ပါတယ်။အစည်းအဝေးမှာအလှည့်ကျအာဆီယံဥက္ကဋ္ဌဖြစ်တဲ့လာအိုစ်နိုင်ငံရဲ့အထူးတန်တမန်အလွန်ကီယိုကတီကွန်ကမြမအရေးဖြည့်ရှင်းဆောင်ရွက်မဲ့အာဆီယံရဲ့အစီအစဉ်တွေကိုတင်ပြဖို့ရှိနေပြီးကုလသမဂ္ဂရဲ့ဂျိုးပန်းအားထုတ်မှုတွေနဲ့ပတ်သက်လို့တော့ကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်ခရာရီကအစီရင်ခံမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးဘာဘရာဝုဒ်ဝတ်ကတကပိတ်စီဝေးမတိုင်ခင်သတင်းတောက်တွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ
်။ I'm making the following statement on behalf of Ecuador, France, Japan.
ဒါပြင်မြန်မာစစ်တပ်ကနေအရက်သားပြည်သူတွေပြစ်မှတ်ထားပြီးဘုံကျဲတိုက်ခိုက်နေတာကိုအပြင်းထန်ကန့်ကွက်ထားတဲ့ဗြိတိန်အပါဝင် Ecuador, ပြင်သစ်, Japan, Malta, South Korea, Slovenia, Switzerland, American စတဲ့နိုင်ငံပေါင်း6နိုင်ငံပူးပေါင်းထုတ်ပြန်တဲ့ကြေညာချက်ကိုလည်းတန်အမတ်ကြီး Woodward ကအခုလိုပြောကြားခဲ့ပါတယ်။
The 1st of February marked 3 years since the Myanmar
မြန်မာစစ်တပ်ကနေရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချအာဏာသိမ်းခဲ့တာအခု February လတရက်နေ့ဆိုရင်3နှစ်ပြည့်ခဲ့ပေမဲ့မြန်မာနိုင်ငံရဲ့အခြေအနေဆိုတာနေသေးပါစစ်တပ်ကနေအရသာတွေကိုခွဲခြားမှုမရှိပဲတေချောင်းကနေဆက်ပြီးတော့ဘုံကျဲအကြမ်းဖက်တိုက်ခိုက်နေတဲ့လောက်ရကိုကျမတို့အပြင်းထန်ရှုတ်ချပါတယ်
ဒါပြင်လုံခြုံရေးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်2669မှာပါတဲ့အချက်တွေကိုလိုက်နာဖို့လုံခြုံရေးကောင်စီဖွဲ့ဝင်6နိုင်ငံရဲ့ကြေညာချက်မှာစစ်ကောင်စီကိုတိုက်တွန်းထားကြောင်းလဲတန်မတ်ကြီး Woodward ကပြောပါတယ်
As set out in UN Security Council
resolution ပုံစံမျိုးစုံနဲ့ကျူးလွန်နေတဲ့အကြမ်းဖက်မှုအားလုံးကိုချက်ချင်းရပ်ဖို့တင်းမာမှုတွေကိုလျှော့ချပြီးထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်ဖို့ဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်2669မှာပါတဲ့တောင်းဆိုချက်တွေကိုလိုက်နာဖို့စစ်ကောင်စီကိုထပ်ပြီးတော့တိုက်တွန်းပါတယ်နောက်ပြီးသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်မတရားဖမ်းဆီးထားတဲ့အကျဉ်းသားအလုံးကိုချွင်းချက်မရှိအ мян ဆုံးလွှတ်ပေးဖို့လဲစစ်ကောင်စီကိုတိုက်တွန်းပါတယ်
မြန်မာအကြက်တဲဖြည့်ရှင်းရမှာအာဆီယံရဲ့ဥဆောင်မှုအခမ်းကဏ္ဍကိုလုံခြုံရေးကောင်စီကထောက်ခံထားတဲ့အချက်ကိုအဲ့ဒီကြေညာချက်မှာထက်လောင်းထောက်ခံထားပြီးတော့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်မယ်လို့ကတိပေးထားတဲ့စစ်ကောင်စီအနေနဲ့ကတိအတိုင်းလုပ်ဖို့ထပ်မံတိုက်တွန်းထားပါတယ်အာဆီယံရဲ့ကုလသမဂ္ဂကြားအနီးကညှိနှိုင်းဆောင်ရွက်ရေးမှူးတဦးနဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခန့်အပ်ဖို့ကိစ္စကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကတိုက်တွန်းထားကြောင်းတန်မတ်ကြီး Woodward ကအခုလိုပြောပါတယ
် We look forward to the timely appointment of
အာဆီယံရဲ့ကုလသမဂ္ဂကြားနီးကပ်စွာအချိန်နဲ့တပြေးညီညီနှိုင်းဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှူးတဦးနဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ရဲ့အထူးတန်တမန်တဦးကိုခန့်အပ်ဖို့ကျမတို့မျှော်လင့်ထားပါတယ်
မနေ့ကပြုလုပ်တဲ့လုံခြုံရေးကောင်စီကမြန်မာအရေးတကပိတ်ဆွေးနွေးပွဲဟာကောင်စီအဖွဲ့ဝင်နိုင်ငံတွေအတွက်ပဲဖြစ်ပါတယ်။ဒါပေမဲ့အစည်းအဝေးမတိုင်ခင်သတင်းတောက်တွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကတော့လုံခြုံရေးကောင်စီအနေနဲ့မြန်မာအရေးထိရောက်အောင်ဆောင်ရွက်နိုင်ခြင်းမရှိတဲ့အပေါ်မှာအခုလိုဝေဖန်ထောက်ပြခဲ့ပါတယ
်။ The UN Security Council so far cannot do anything
မြန်မာရေးဆုံးဖြတ်ချက်ကိုစစ်ကောင်စီလိုက်နာအောင်ထဲဖော်ဖို့အခုချိန်ထိလုံခြုံရေးကောင်စီကဖိအားပေးနိုင်တာမရှိသေးပါဘူး။ဒါကြောင့်ဒီဆုံးဖြတ်ချက်ကိုမဖြစ်မနေလိုက်နာဖို့ဆိုရင်အရေးယူမှုတွေပါတဲ့ဆုံးဖြတ်ချက်ချမှတ်ဖို့လုံခြုံရေးကောင်စီအနေနဲ့လိုအပ်ပါတယ်
မြန်မာနိုင်ငံမှာဆက်အနာသိမ့်မှုကိုစန့်ကျင်တော်လှန်နေတဲ့အင်အားစုတွေဘက်ကနယ်မြေတွေသိမ့်ပိုက်လာနေတဲ့အခြေအနေဟာတာလွန်နေပြီးစစ်ကောင်စီဘက်ကကြာရှုံးနေကြောင်းလည်းတန်မတ်ကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်။လက်ရှိတော်လှန်ရေးဟာပြည်သူတွေအပေါ်မှာအခြေခံတာဖြစ်ပေမဲ့လုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ပူးပေါင်းထောက်ခံမှုလိုအပ်နေကြောင်းအခုလိုတိုက်တွန်းသွားပါတယ်
။ Therefore I appeal again the member states of
ဒါကြောင့်ကျွန်တော်ဒီနေရာမှာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုထပ်ပြီးမြစ်တာရက်ခံလိုပါတယ်မြန်မာပြည်သူတွေရဲ့အသက်တွေကိုအချိန်မီကယ်ဆယ်ဖို့မဖြစ်မနေလိုက်နိုင်ရမယ်ဆိုတော့နောက်ဆက်တွဲမြမအရေးဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်ချဖို့ကျွန်တော်တောင်းဆိုပါတယ်
လုံခြုံရေးကောင်စီရဲ့မြမအရေးတကပိတ်စည်းဝေးမတိုင်ခင်အဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံရဲ့မြမအရေးပူးတွဲကြေညာချက်ထွက်လာတာကိုကြည့်ရင်တကပိတ်စည်းဝေးကနေလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ထွက်ပေါ်လာနိုင်ကြည်နည်းနေကြောင်းကုလသမဂ္ဂနဲ့နှိစက်သူတွေကပြည်ဝေးကိုပြောပါတယ်တစ်ဖက်မှာတော့ကုလသမဂ္ဂမှာပါလက်စတိုင်းနဲ့အစ္စရေးအပါအဝင်အခြားနိုင်ငံတကာပဋိပက္ခတွေရေလွှမ်းမှုနေတဲ့အခုလိုမြန်မာကိစ္စကိုလုံခြုံရေးကောင်စီမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA PDF ပူးပေါင်းတပ်တွေဟာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့စစ်ကောင်စီရဲ့စခန်းတွေကိုသိမ်းယူထားတာနဲ့အတော်များများကိုပူးပေါင်းတပ်ဖွဲ့တွေကစုမုံနေရာယူထားတာတွေလည်းရှိလာပါတယ်။ဒီတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
ပြင်းပြင်းနဲ့ကွန်ကရစ်မြို့နယ်ထဲမှာတော့ဖေဖော်ဝါရီလ5ရက်နေ့ထိတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကခံစစ်သဘောနဲ့တပ်တွေစုစည်းပြီးခလာယ69ထဲကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်။အဲ့ဒီနေရာကိုပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပြပါတယ်
။ဖေဖော်ဝါရီလ5ရက်နေ့ထိပေါ့နော်။ကွန်ကရစ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပေါ့။အာဒီနေ့ဒီဆက်ကကဒါကြောတိုင်အားတွေကိုကလရ69မှာပြင်းမိလိုက်ရပါတော့အရင်ကသူတို့ဟိုစာတင်ကြောင်းတို့တောင်ပေါ်ကြောင်းတောင်ပေါ်ကြောင်းတို့နှုတ်ဒီနှစ်စ်စုကွင်းတို့အဲ့နေရာတွေမှာတက်ဆွဲလာတဲ့ဒီတက်ကကအင်အားတွေအလုံးစုပေါင်းပြီးတော့သူတို့ခက်လရ69မှာအင်အားရှိပြီးတော့ခန့်စစ်တင်လာတာပေါ့နော်ဒီနေ့လည်း69တက်ဝဲနားမှာတိုက်ပွဲတွေဆက်ဖြစ်နေကြတာပေါ့အဲ့ဘယ်ရစ်ဖြစ်နေလဲ။နောက်ရွာတဲ့ဟိုလည်းအဲ့လိုအမြောက်နဲ့လည်းနှမ်းလူတွေရွာတဲ့ရက်ွက်တွေကိုနှမ်းပစ်တယ်။နောက်ပြီးတော့လှိုင်ဝစီတဲ့အမြောက်ကုန်းမှာကျွန်တော်ခေါ်လာနေဘူးကံကုန်းလို့လည်းခေါ်တယ်။အဲအိကနေလည်းနှမ်းပစ်တယ်။ဒီကျွန်တော်ကုန်းပြည်မြို့မှာဆိုလို့ရှိရင်အင်ဂျီအလုံး300လောက်ရှိပြီးတော့ပြည့်စုံ
။ကော့ဂရိတ်ဒေသခံတွေလည်းထွက်ပြေးနေရပြီးနေ့စဉ်လည်းလက်နက်ကြီးတွေကြားရောက်ပောက်ကွဲနေတာကြောင့်ရက်ရွာတွေနေအိမ်တွေမှာမနေရဲကြဘူးလို့လည်းဆိုပါတယ်။မြောက်ရီမြို့နယ်တင်ငန်းညီနောင်ရွာတက်လမ်းပိုင်းကိုတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့ပူးပေါင်းတပ်တွေကစိုးမိုးထိန်းချုပ်ထားတယ်လို့တပ်မ6ထိန်းချုပ်နယ်မြေအတွင်းမှာလဲစစ်တပ်ရဲ့တပ်စခန်းတွေနေရာအတော်များများကိုထိန်းချုပ်ထားနိုင်ပြီလို့လည်းပြောပါတယ်။အဲ
တော့ကျန်ရေးစိတ်ကြီးမှဆိုလို့ရှိရင်ချောင်းကွာတရားနာမှာလဲကျွန်တော်ကစိုးမိုးတာချောင်းကွာဟိုရေစခန်းနဲ့စခန်းတွေကိုလည်းတင်လာပြီးတော့အဲမှာလဲစိုးမိုးနယ်မြေတွေလောက်ထားတယ်နောက်ပြီးတော့နောက်ရှိချမ်းမှာဆိုလို့ရှိရင်ကျွန်တော်လက်ခတ်တောင်ကုန်းပေါ့နော်အဲဒီခင်းကိုလည်းကျွန်တော်တို့အခုစီဆွေးနွေးရတယ်သူတို့နေရင်လည်းလာပြစ်တယ်အဝေးနဲ့လာပြစ်တယ်သူတို့ဘာမှဟိုချီချီရဲရောက်ခွင့်လာရင်သိင်းကြည့်နေတာတော့မရှိ
ကရင်ပြည်နယ်မြောက်ရီမြို့နယ်တင်ငန်းညီနောင်ကချင်းမြန်တန်ရင်ခမရ399မှာဇန်နဝါရီလ29ရက်နေ့ကစစ်ကောင်စီရဲ့စစ်ရဲဟဲရင်တစီပစ်ချခံရပြီးရင်ပေါ်ပါလာတဲ့တပ်မဟာ44တမမှုပုံမှုချုပ်အေးမင်းအောင်ပါဝင်၅ဦးခန့်တည်ဆုံးခဲ့တယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဘက်ကကြေညာပြီးတဲ့နောက်မှာတော့အဲ့ဒီနေရာဘက်မှာစစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဇက်တိုက်ဖြစ်ပေါ်နေပါတယ်။ဒီအတွက်တင်ငန်းညီနောင်ကရက်ွက်တွေနဲ့ကြားရောက်ပောက်ကွဲပြီးကလေးတချို့တည်ဆုံးတာထိခိုက်ဒဏ်ရာတွေလည်းရှိခဲ့ပါတယ်။အဲ့ဒီဒေသကအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုဆိုရင်တင်ငန်းညီနောင်ရွာတက်ကုန်းအာရှလမ်းတက်လမ်းပိုင်းကိုပူပေါင်းတပ်တွေဘက်ကထိန်းချုပ်ထားတဲ့အတွက်ကုန်ကားတွေခီးသည်တင်ကားတွေဟာဝေရှမ်းရွာဘက်ကနေရှောင်ကွင်းပြီးသွားလာနေရပါတယ်။နှစ်ဖက်တိုက်ပွဲတွေအကြောင်းကုန်စီစီးဆင်းမှုတွေလည်းပိတ်ဆို့နေပြီးအသွာလာတွေလည်းခက်ခဲကြံ့ကြာမှုတွေဖြစ်ပေါ်နေပါတယ်။
ကိုရိုနာနိုင်ငံကသတင်းဆောင်မရေဖက်ဆက်ရအောင်ပါအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကတန်ရှင်စွန့်ရင်အရေးတွန်းအားပေးဆောင်ရွက်မှုတွေကြောင့်ဝါရှင်တန်ပြည်နယ်မှာရှိတဲ့မြို့ကလေးဟာလက်စစ်ကဘက်ထရီထုတ်လို့ရမှချက်အချာဖြစ်လာပါတယ်မိုးဆစ်စလစ်ကနေ VOA သတင်းထောက်နာတာရှာမိုဂိုဗာရာသတင်းပေးပို့ထားတာကိုမှတင်ပြထိုက်ပြောပြထားပါတယ
်ဝါရှင်တန်ပြည်နယ်အရှေ့ပိုင်းမှာရှိပြီးလူရေ2000ခွဲလောက်ရှိတဲ့မိုးဆစ်လိတ်မြို့လေးဟာဆိုရင်အမေရိကန်ပြည်တော်စုရဲ့တန့်စင်ဆွမ်းအင်စီးပွားရေးမှာပါဝင်လာပြီးတရက်စက်ကားတွေအတွက်ဘက်ထရီထုတ်လုပ်ရာအချက်အချာဖြစ်လာပါတယ်။အဓိကကျတဲ့ဘက်ထရီအစိတ်အပိုင်းထုတ်လုပ်ရာ Group 14 Technologies က ညွှန်ကြားရေးမှူးသူဖြစ်တဲ့ Mike Anderson ကအခုလိုပြောပါတယ
်။
နောက်မှတွေ့ရတာကတော့ Moses Lake မြို့ကကျွန်တော်တို့ရဲ့ Silicon Battery နည်းပညာအတွေ့စီးပွားပစ်ထုတ်လုပ်တဲ့ပထမဆုံးအဆောက်အုံနှစ်ခုဖြစ်ပါတယ်။ဒီပစ္စည်းတွေဟာဆိုရင်လျှက်စစ်ကားတွေကနေနောက် Smartphone နဲ့ဝတ်ဆင်လို့ရတဲ့ပစ္စည်းတွေ Battery အခြေခံအသုံးအဆောင်ပစ္စည်းအများအပြားမှာသုံးကြပါတယ်။
စိုက်ပျိုးရေးနဲ့မြို့ဖလားကုန်ထုတ်လုပ်မှုကိုအခြေခံတဲ့ဒေတာစီးပွားရေးကိုဤပညာအခြေခံစီးပွားရေးအသွင်ကူးပြောင်းမှုမှာမိုးဆက်လေးကိုအသစ်ရောက်လာကြသူတွေကအကူအညီဖြစ်စေတယ်လို့ဒေတာကန်ရိုဆန်ဒိုအယ်ဗာရာဒိုကပြောပါတယ်
။ We worked in the field.
တို့အခုထိုင်းနေတဲ့အဆောင်နေရာလေခွင်းထဲမှာအလုပ်လုပ်ခဲ့ကြတာပါ။အခုတော့အချိန်နဲ့ဆက်လက်တိုးတက်နေပြီးအခွင့်အလမ်းတွေကတိတ်ပြီးစိတ်လှုပ်ရှားဖို့ကောင်းလာကြောင်းလဲစီလာလုပ်ငန်းအတွက်ရောနောက်ထပ်စစ်ကားဈေးကွက်ကြီးတစ်ခုလုံးအတွက်ပါကျွန်တော်တို့ဒီမှာလုပ်နေကြတာပ
ါအစိုးရချင်းငွေဒေါ်လာတန်တရာစီရထားတဲ့အမေရိကန်စွန့်ထွင်လုပ်ငန်းနှစ်ခုကလည်း EV battery တွေအတွက်ဒေတာရင်းကုန်စီထောက်ပမှုခွင့်ဆက်ခိုင်ခိုင်မာမာရရှိရေးကိုအပြိုင်ဆိုင်လုပ်နေကြပါတယ်စီလာနာနိုတက်ကနိုလော်ဂျီရဲ့ CEO ဂျီနီဘာဒီရှက်စကီကအခုလိုပြောပါတယ
် Catching up to the
အာရှမှာရှိတဲ့ကမ္ဘာထိပ်တန်းတွေကိုအမေလိုက်ဖို့ကမလွယ်လပါဘူးဒါကြောင့်အာရှမှာသူတို့တည်ဆောက်မှုပုံစံအတိုင်းဒီမှာမလုပ်ပါဘူးဒီမှာကတော့ဘက်ထရီနည်းပညာနောက်မျိုးဆက်ကိုတည်ဆောက်ဖို့ဖြစ်ပါလေ
လုံငန်းနှစ်ခုစလုံးဟာဆိုရင်လစ်သီယမ်အိုင်ယွန်ဘက်ထရီတွေမှာခင်းတဲ့အစားဆီလီကွန်အခြေပြုပစ္စည်းတွေနဲ့အစားထိုးတာဖြစ်ပါတယ်ဝါရှင်တန်တက္ကသိုလ်ကတန်ဆင်စွန့်ရင် Institute Director Daniel Shawoska အခုလိုပြောပါတယ
် The primary mineral for what's going
Moses Lake ကအဓိကဓာတ်သတ္တုကသဲပါအဲ့ဒါကဆီလီကာပါကမ္ဘာမြေဓာတ်အပေါ်ရန်လွှာမှာအများဆုံးပြန့်နှံ့နေတဲ့ဓာတ်သတ္တုဖြစ်ပါတယ် Graphite ခဲနဲ့ကတော့စွမ်းဆောင်မှုတိတ်မကောင်းသလိုနိုင်ငံအတွက်လည်းကုန်သွယ်ရေးအားနည်းချက်ဖြစ်စေပါတယ်ဘာကြောင့်လဲဆိုတော့ Graphite အများစုကပြည်ပကနေတင်သွင်းရတာကြောင့်ဖြစ်ပါတယ်
Group 14 ကုမ္ပဏီရဲ့ဤပညာကတော့လျှက်စစ်ကားတွေအသွင်ပြောင်းရေးမှာအဓိကအဟန့်တာတစ်ခုဖြစ်တဲ့အသွင်ရေးကိစ္စအခက်အခဲကိုရှင်းချနိုင်ဖို့ရည်ရွယ်တာဖြစ်ကြောင်းကုမ္ပဏီက Grant Ray ကပြောပါတယ
် We think about charge
အသွင်ဖို့အချိန်ကိုစဉ်းစားတဲ့နေရာမှာ10မိနစ်အတွင်းဆယ်ရာခိုင်နှုန်းကနေ80ရာခိုင်နှုန်းပြီးဖို့ဆိုပြီးပြောနေကြပါတယ်တကယ်လို့အပြောင်းလဲဖြစ်လာပြီး5မိနစ်ကိုရှော့ချနိုင်ခဲ့မယ်ဆိုရင်ကားကိုဓာတ်ဆီဖြည့်တဲ့အချိန်လောက်နဲ့အတူတူဖြစ်မလာနိုင်ဘူးလား
သမ္မတဘိုင်ဒန်အစိုးရကတော့ရာသီဥတုပြောင်းလဲမှုအရေးကင်တွယ်ဆောင်ရွက်မှုမှာအခန်းကဏ္ဍတစ်ခုအနေနဲ့လျှက်စစ်ကားတွေကိုတွန်းအားပေးနေပါတယ် Republican သမ္မတလောင်းကိုစလေအများစုကတော့ဒီကိစ္စကိုပိတ်ချပါတယ်သမ္မတဟောင်းဒေါ်နယ်ထရန့်ကအားလုံးကိုလျှက်စစ်ပြောင်းလိုက်ပြီးခမားတို့လုပ်ငန်းတွေအားလုံးကိုရပ်သွားစေချင်နေတာပါလို့သူကပြောခဲ့တာပါကဘာကိုလျှက်စစ်ကားတွေအရင်ဆုံးမိတ်ဆက်ခဲ့တဲ့အမေရိကန်အနေနဲ့တီထွင်ဖန်တီးမှုအခွင့်အလမ်းကိုရှောင်လွှဲမနေတင်ဘူးလို့စီလာနာနိုတက်နိုလော်ဂျီစ်ကဘာဂျီရှမ်စကီကပြောပါတယ်
The world is going
အင်ဂျီရောမာဒီမိုကရက်သမ္မတပဲဖြစ်ဖြစ် Republican သမ္မတပဲဖြစ်ဖြစ်ကဘာကြီးကတော့လျှက်စစ်ကားတွေစီကိုဥတီသွားကြမှာပါ
သမ္မတရွေးကောက်ပွဲရသည့်အတွင်းမှာတော့တန်းစင်စွန့်ရင်အရေးကအငင်းပွားပွဲအကြောင်းအရာဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းမိုးဆက်လိတ်မြို့မှာတော့ခေတ်ရှည်ပြည်ဤပညာနဲ့ကုန်းထုတ်လုပ်ရေးကနေအကျိုးမြတ်တွေဖြစ်ထွန်းလာပြီးမြို့အတွက်အလုတ်ကိုင်းသည့်ယာချီထွက်ပေါ်လာမယ်လို့မျှော်လင့်နေကြပါတယ်ရှင်
။ဂျပန်နိုင်ငံဟာချမ်းသာပေမဲ့လည်းဆင်းဆင်းရဲရဲကြီးပင်းရတဲ့ကလေးများပါတယ်။ဒီအကြောင်းရိုက်ခုထားတဲ့ The One Left Behind မှတ်တမ်းကားကတော့ရုပ်ရှင်ပွဲတော်မှာဆွေးရရှိထားပါတယ်။ခင်မိုးမရှိအိမ်တော်မရှိတဲ့ရင်သွေးကိုတယောက်တည်းပြုစုမွေးမြူရတဲ့ကလေးမိခင်တွေနဲ့ကလေးတွေကဘဝကိုဆင်းဆင်းရဲရဲပင်ပင်မမနဲ့ရုန်းကန်နေကြရတာကိုရိုက်ပြထားတာပါ။အီဘီသတင်းဆောင်မကိုအခြေခံပြီးအလိမ်မှတင်ပြထားပါတယ်။
ဂျပန်နိုင်ငံမှာအမျိုးသမီးတွေဟာသူတို့ရဲ့သားသမီးတွေကိုပြုစုဆောင်ရှောက်ဖို့တဲ့အိမ်မှုကိစ္စတွေပင်ပန်းပန်းလုပ်ရတာတွေကြောင့်ဒီအမျိုးသမီးတွေဟာတညကိုအချိန်နဲ့တည်းသာအိမ်ရင်းဘဝကိုပင်ပန်းစည်းရဲစွာဖြတ်သန်းပြီးတော့အလုပ်တွေကြိုးစားလုပ်ကိုင်နေကြတာပါ2023ခုနှစ်ကထွက်ခဲ့တဲ့အစိုးရမှတ်တမ်းရုပ်ရှင် The World's Left Behind လို့အမည်ရတဲ့ဖဲချေခံထားရသူတွေဆိုတဲ့ရုပ်ရှင်ဟာဂျပန်နိုင်ငံက၄ယောက်ကြားမရှိတဲ့တူဦးရီရက်တီကလေးအမိတွေအကြောင်းရှိုက်ကူးပြသထားတာဖြစ်ပါတယ် အမျိုးသမီးတွေအိမ်လောက်ပြူပြီးရင်အိမ်မှာပဲနေပြီးတော့အိမ်တော့တာဝန်ထမ်းကလေးနဲ့အိမ်လုံးလုံးနေရတဲ့ရေစင်းမှုထုံတန်းကိုရိုက်ကူးပြသထားပြီးတော့ဒီရုပ်ရှင်ပါအမျိုးသမီးတွေနဲ့ကြွဲကျေသူတွေကိုတွေ့ဆုံပြီးပြထားပါတယ်
I think it's a very apt title because I feel that you know single mothers and their children have really been left behind
ဒီလိုဇလမျိုးကိုဘယ်သူမှမရိုက်ကြပါဘူးဂျပန်မှာကဒီအကြောင်းကလုံးဝမပြောဘဲထားကြတာလေဒီဇလကနာမည်နဲ့အရန်လိုက်ဖက်တယ်လို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ခင်မွန်းတဲ့မရှိတဲ့ကလေးအမေတွေနဲ့သူတို့ကလေးတွေဟာလူအဖွဲ့အစည်းအတိုင်းဝန်းမှာဖယ်ကျင်ခံနာရသူတွေလို့ကျွန်တော်ခံစားမိလို့ပါ
မနက်၈နာရီခွဲကနေည၈နာရီခွဲထိအလုံလုံကြရပြီးတော့လောက်ခလန်စာဝင်ငွေကတစ်လကိုဂျပန်ဝင်ရန်2သိန်းဒေါ်လာနဲ့ဆိုရင်ဒေါ်လာ1500တောင်မပြည့်တဲ့လစာပဲရတယ်လို့အမျိုးသမီးတူကဒီရုပ်ရှင်ထဲမှာပြောထားပါတယ်ရုပ်ရှင်ထဲကတခြားအမျိုးသမီးတယောက်ဖြစ်တဲ့ထိုဘီကိုနာဂါယာမာကတော့အရာအလုံးကိုကိုယ်ပါတာကိုယ်ပဲလုပ်ကင်ရတယ်လို့ဆိုပါတယ်ဂျပန်နိုင်ငံဟာကမ္ဘာအချမ်းသာဆုံးနိုင်ငံတစ်ခုဖြစ်ပေမဲ့ချမ်းသာတဲ့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ပြောမှုအဖွဲ့တိုင်းကတွေထဲမှာတော့ဂျပန်မှာကလေးခုနှစ်ယောက်ဟာတဦးလုံးစစ်စစ်ရဲ့နေထိုင်နေရတဲ့ကလေးတကယ်စီရင်ပွဲတင်မှုတော့အပြည့်ဆုံးနိုင်ငံတစ်ခုဖြစ်ပါတယ်အိမ်တော်မှမရှိတဲ့အိမ်တော်စုထောက်ဝက်လောက်ကစစ်စစ်ရဲ့ရဲ့တည်ထိုင်နေကြရပါတယ
် The biggest surprise when I started was the number of children in povertyand 1 in 7 which is a
တအားအံဩခဲ့ရတာကကလင်းငယ်ခုနှစ်ယောက်မှတယောက်ကစင်းစင်းရဲရဲနေရတာဟာမယုံနိုင်လောက်စရာကိင္ကနံတစ်ခုပါပဲဒီတက်ပိုဆိုတာကဂုံတိတ်ခါကိုရှေ့တန်းတင်ပြီးတင်းခံနေကြတဲ့အမျိုးသမီးတွေပါပဲသူတို့ရဲ့အခြေအနေကိုဘယ်သူမှပေးမသိပဲဘယ်သူမှလည်းအကူအညီမတောင်းဘူးဘယ်သူကမှမသိစေပဲအကူအညီတောင်းဖို့ငင်းဆန်နေခဲ့ကြပါတယ်ကျွန်တော်တို့လူမှုအတိုင်းဝိုင်းမှာပိုလုံနိုင်တာကဘယ်သူကအကူအညီလိုနေတယ်လဲဆိုတာနားလည်ဖို့သိအောင်လုပ်ပြီးကူညီပေးနိုင်ဖို့ပါနောက်ပြီးသူတို့ကိုလည်းအကူအညီဆိုတာလိုရင်တောင်းရတယ်ရှက်စရာမဟုတ်ဘူးဆိုတာနားလည်အောင်ရှင်းပြပြီးအသိပညာပေးရပါမယ်ဒုက္ခတွေကိုတယောက်တည်းခါးစီးခံဖို့မလိုပါဘူးတယောက်တည်းလည်းပြစ်မထားပါဘူးဆိုတာနားလည်အောင်လုပ်ပေးရပါမယ်
ဂျပန်နိုင်ငံရဲ့လူအဖွဲ့အစည်းလုပ်ငန်းကပါအမျိုးသားတွေကိုအချိန်ပြည့်အလုပ်တွေမှာပိုခန့်ကြည့်ပြီးအမျိုးသမီးတွေကအလုပ်ချိန်အပြည့်လုပ်ပြီးတော့အချိန်ပိုစင်းတာတော့လောက်ခလာစားနေသလိုအကျိုးခံစားခွင့်ကလည်းနေပါလိရှိပါတယ်ဂျပန်နိုင်ငံရဲ့ရေကြီးမှုထုံတဲ့အမှုကြီးကြောင်းအမျိုးသမီးတွေဟာသူတို့အခက်အခဲတွေကိုရင်ဆိုင်လက်ခံသလိုအကူအညီတောင်းဖို့ရှက်ယူပြီးတော့သူတို့ရဲ့နောက်ွယ်ကပူဆွေးဆင်းရဲတာတွေကိုလူများရှေ့မှာတိုးဝှက်ထားကြပါတယ်။ဒီထုံတဲ့အမှုကြီးကြောင်းဒီဇလန်းကိုဂျပန်လူမျိုးတွေကြောင်းပို့ပြီးပြင်စေတာလို့ဘက်ကဘွိုင်းက AP သတင်းဌာနကိုပြောပါတယ်
။ Oh yeah, when I started this film, I didn't know anything about the topic.
ကျွန်တော်ဒီရုပ်ရှင်စာရိုက်တော့ဇလန်းနာမည်ကိုဘယ်လိုပေးရမလဲဆိုတာမသိခဲ့ပါဘူးဂျပန်နိုင်ငံမှာအနှစ်20ကျွန်တော်နေခဲ့ပေမဲ့ဒီမှာဆင်းရဲတဲ့သူတွေရှိတယ်ဆိုတာကျွန်တော်မထင်ခဲ့မိပါဘူးဒါကြောင့်ဒါဟာကွယ်ဝှက်နေတဲ့ဆင်းရဲခြင်းပါပဲဖုံးကွယ်ထားတာပေါ့ဗျာအပေါ်ယံကြည့်ုံနဲ့မသိရပါဘူးတာမန်အသည့်နဲ့လည်းမြင်တတ်နားလည်တတ်မှာမဟုတ်ပါဘူးသိလာပြန်တော့ကျွန်တော်ပြောင်းလဲလာပါတယ်အနည်းဝန်းကျင်ကလူတွေကိုနှုတ်ဆက်စကားစပြောတာမျိုးလုတ်တက်လာခဲ့ပါတယ
် The World's Left Behind ရုပ်ရှင်ဟာ2023ခုနှစ်မှာမီယာကိုချီမာ Charity နိုင်ငံတကာရုပ်ရှင်ပွဲတော်မှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရခဲ့ပြီးတော့ယိုကိုဟာမာနိုင်ငံတကာရုပ်ရှင်ပွဲတော်မှာတရားဝင်စကားတဲ့ရွေးချယ်ထားခံရတဲ့ရုပ်ရှင်ဖြစ်ပါတယ်ရှင်ကျေးဇူးအလေးပ
ါမတိကြမီယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လိုလက်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။အဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် FOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတူမီတာ30နဲ့49လိုင်းလမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီကနေ့မနက်ဆက်ပြီးတော့နားဆင်ရမှာကတော့တွေ့ဆုံမြင်မြန်ခန်းစီးပွားရေးနဲ့တက်တန်ရောင်သတင်းလွှာတို့ပါအရင်ဆုံးတော့တွေ့ဆုံမြင်မြန်ခန်းနဲ့ဆ ਾਇ အောင်ပါကုလသမဂ္ဂဆမျက်နာမှာစစ်ကောင်စီအတွက်မဟုတ်ပြည်သူတွေရဲ့အတန်းကိုဆက်လက်ကိုးစားပြုပေးနိုင်နေသေးပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကအစိုးရအဖြစ်တိုးမြှင့်သတ်မှတ်ဖို့လိုအပ်တယ်လို့ကုလမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းအမကြီးဦးကျော်မိုးထွန်းကပြောပါတယ်။မအီတန်းစင်ဆက်သွဲမြင်မြန်ထားပါတယ်ရှင်
။မင်္ဂလာပါရှင်။မင်္ဂလာတမ်းအမကြီးဦးကျော်မိုးထွန်းရှင်။ခုလို view ကိုအချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဟုတ်ကဲ့ပါရှင်အခု February 1ရက်နေ့ဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကသုံးနှစ်ပြည့်သွားပြီဖြစ်ပါတယ်ဒီလိုမျိုးအာဏာသိမ်းကိုသုံးနှစ်ကြာလာတဲ့အချိန်မှာကုလသမဂ္ဂမျက်နှာစာမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့တိုးတက်အောင်မြင်ခဲ့ရပြီးနောက်ပြီးတော့မလုံနိုင်ခဲ့တဲ့အချက်တွေမလုံနိုင်သေးတဲ့အချက်လက်တွေအကြောင်းကိုထောက်ပြပြီးလို့ရှင်းပြပေးပါရှင်
ဟုတ်ကျွန်တော်ဒီဘက်အပိုင်းနေနဲ့ပေါ့နော်ခုဒီ New York ဘက်အပိုင်းနေနဲ့အဲကျွန်တော် focus လုပ်ပြီးတော့ပြောရတယ်ဆိုရင်တော့ပေါ့နော်ကျွန်တော်တို့ဒီအာဆက်တက်ကအာနာသိမ့်ပြီးကျွန်တော်အနေနဲ့ဒီ CDM လုတ်တဲ့ဥစ္စာကိုကို expose လုတ်တဲ့ဥစ္စာ February 26ရက်နေ့နောက်ပိုင်းနေရာစပြီးတော့ပေါ့နော်ကျွန်တော်တို့ဟို NUG အနေနဲ့လည်းတောက်လျှောက်ပေါ့နော်ကျွန်တော်တို့ဟိုပြောနေတာလည်းရှိတယ်ကျွန်တော်ဒီဘက်မှာလည်းပြောနေတာရှိတယ်ပေါ့နော်ဒီကုလသမဂ္ဂမျက်နှာစာမှာဒီစစ်တပ်အနေနဲ့လုံးဝပေါ့နော်ကိုစားပြုခွင့်မရဖို့အတွက်ကိုဒါအဓိကဆောင်ရွက်တဲ့အဥ္စာလည်းကျွန်တော်ရည်မှန်းချက်တစ်ခုထဲမှာအဓိကပါတယ်ဟိုတစ်ချိန်တည်းမှာပဲပေါ့နော်ကျွန်တော်တို့ဟိုပြည်သူတွေရဲ့အတန်ကိုဟိုတက်နိုင်ငံတကာနိုင်ငံတကာအတိုင်းအဝန်ကြားအောင်ဆိုတဲ့အဥ္စာလည်းကျွန်တော်တို့အဓိကရည်ရွယ်ချက်အဓိကလုံဆောင်ချက်ထဲမှာပါတယ်ပေါ့နော်ဒါကြောင့်အဲ့ဒီအချက်နဲ့ချက်အနေနဲ့ပြန်ကြည့်ရင်ပေါ့နော်အခုထိတော့ဒီကုလသမဂ္ဂမျက်နှာစာမှာတော့စစ်တပ်အနေနဲ့ဘယ်လိုမှကိုစားပြုခွင့်မရဘူးဆိုတဲ့ဥစ္စာတော့ဒါအားလုံးသိတဲ့အတိုင်းပေါ့နော်ကျွန်တော်ဟိုထပ်ရှင်းပြစရာမလိုအောင်ရှင်းပါတယ်အဲနောက်တစ်ခုကတော့ကျွန်တော်တို့ဟိုပြည်သူအတန်ပြည်သူတွေရဲ့အတန်ပေါ့နော်ပြည်သူတွေရဲ့ဆန္ဒကိုနိုင်ငံတကာအတိုင်းအဝန်ကကြားအောင်ဆိုတဲ့ဥစ္စာပေါ့နော်တတ်နိုင်သမျှတော့ပေါ့နော်ရတဲ့အခြေအနေတွေရတဲ့အခွင့်အရေးတွေကိုအသုံးပြုပြီးတော့ကျွန်တော်တို့နိုင်ငံတကာကိုအသိပေးနေတဲ့ဥစ္စာလည်းအတိုင်းအတာတစ်ခုထိတော့သူတို့တွေကြားတယ်လို့တော့ကျွန်တော်သုံးသပ်တယ်ဒါပေမဲ့ကြားပြီးတော့ဗောနော်ဘယ်အတိုင်းအတာထိသူတို့ကျွန်တော်တို့ကြားတယ်ကျွန်တော်တို့ပြောတဲ့အချက်လက်တွေပေါ့အခြေပြုပြီးတော့ဘယ်လောက်ထိထိရောက်တဲ့အရေးယူမှုဆောင်ရွက်လဲဆိုတဲ့ဥစ္စာတော့ဒါ stay မင်းခွန်းထုတ်စရာတော့ရှိနေပါတယ်ဗောနော်အဲနောက်တစ်ခုကကြတော့ကျွန်တော်တို့ဒီ NUG ပေါ့နိုင်ငံတကာကအတိအမှတ်ပြုနိုင်အောင်ဆောင်ရွက်တဲ့ဥစ္စာလေပေါ့နော်ဒါတော့အားလုံးပေါ့နော်ဟိုအောင်လို့အမရဖြစ်တဲ့အဓိကအချက်တစ်ခုတည်းပါလေအခုထိပါနေတဲ့ဥစ္စာပေါ့နော်တချို့နိုင်ငံတွေကြတော့လေအဲ NUG နဲ့ထိတွေ့တယ် NUG နဲ့ပြောဆိုတယ်အဲဒါပေမဲ့ခုနကပြောသလိုဒီအတိမတ်ပြုဖို့အခန့်ကဏ္ဍရောက်ရင်တော့သူတို့တွေရဲ့ပြည်ရင်းဥပဒေတွေကိုကိုးကားပြီးတော့ပေါ့နော်သူတို့တွေအဲမလုံနိုင်သေးတဲ့ဥစ္စာလေးတွေကိုသူတို့ရှင်းပြတဲ့ဥစ္စာရှိတယ်ပေါ့နော်တချို့နိုင်ငံတွေလည်းဒါရီကိုတိတ်ရှင်းမရှင်းပြခြင်းမပြုတော့ဘဲနဲ့အဲသူတို့ထိတွေ့မှုပေါ့နော်လက်တွေ့ကြတဲ့ထိတွေ့မှုတွေလက်တွေ့ကြတဲ့ဆက်ဆံမှုတွေနဲ့သူတို့လုပ်နေတဲ့နိုင်ငံတွေလည်းအများကြီးရှိရပေါ့နော်ဒါကြောင့်ဒီအနေထားနဲ့ပတ်သက်ရင်တော့ကျွန်တော်တို့ 100% ဟိုပေါ့နော်ကိုကျဉ်းနှံ့မှုမရှိတော့လည်းပဲဒါပေမဲ့အဲထိတွေ့မှုတွေအဲကျွန်တော်တို့ပြည်သူတွေရဲ့လိုလားချက်တွေကိုပြောကြားနိုင်တဲ့ channel တွေရှိနေတဲ့အတွက်ကြောင့်ပေါ့နော်ဒါလည်းအတိုင်းအတာတစ်ခုထိတော့ကျွန်တော်လုံဆောင်နိုင်သေးတယ်ဆိုတဲ့ဥစ္စာတော့အကြမ်းပြင်းတော့ပြောလို့ရပါတယ်
။ဟုတ်ကဲ့တာဝန်ကြီးဦးကျော်မိုးထွန်းကဒီကုလသမဂ္ဂမှာစစ်ကောင်စီအစိုးရကိုကိုးစားမပြုဘူးဆိုပြီးတော့ကြေညာထားတယ်။နောက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ရောဒီတာဝန်ကြီးနေနဲ့ကုလသမဂ္ဂမှာတည်သွင်းမဲ့အစိုးပြုမဲ့ကိစ္စရပ်နေနဲ့ပတ်သက်ပြီးတော့ဆွေးနွေးတိုင်ပင်ထားတာတွေရှိပါလား။နောက်ပြီးတော့ဒီရှေ့ဆက်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ပြောပြပေးပါရှင်။
ကျွန်တော်တို့အနေနဲ့တော့ပေါ့နော်ဒါပြည်သူကိုကိုစားပြုတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ပြည်သူကိုအစိုးရပြုတဲ့အစိုးရကိုဟိုကျွန်တော်တို့အနေနဲ့ပေါ့နော်ဒီ NUG ပြည်သူတွေကိုကိုစားပြုတဲ့ NUG အစိုးရကိုနိုင်ငံတကာကအတိမတ်ပြုလာအောင်တော့ကျွန်တော်တို့အမြဲတမ်းပေါ့နော်စ조사ဆောင်ရွက်နေတဲ့ဥစ္စာထိတွေ့ပြောကြားတဲ့အခါတွေမှာပေါ့နော် NUG ရဲ့လုံဆောင်ချက်တွေပြည်သူတွေရဲ့လှုပ်ဆောင်ချက်တွေတိုင်းသာ အဖွဲ့အစည်းတွေလှုပ်ဆောင်ချက်တွေကိုတော့ဗောနော်ကျွန်တော်ဒီဘက်မျက်နှာစာမှာတော့ရရင်ရတယ်လို့ကျွန်တော်တို့ပြောကြတဲ့ဥစ္စာရှိပါတယ်ဒါကြောင့်ခုနအရှိမပြောခဲ့သလိုဗောနော်တချို့ဥစ္စာတွေလည်းသူတို့အဲကျွန်တော်တို့ပြောဆိုနေတဲ့နိုင်ငံတွေရဲ့အဲသူတို့ရဲ့ပြည်တွင်းဥပဒေတွေသူတို့ရဲ့စီးငင်းတွေသူတို့ရဲ့မူဝါဒတွေရပေါ့နော်တချို့ဥစ္စာတွေမှာဟိုလှုပ်ဆောင်တဲ့လေဟိုဟိုယူဆတော့လေပေါ့နော်လှုပ်ဆောင်လို့မရသေးတဲ့အခန်းကဏ္ဍလေးတွေရှိနေတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မို့လို့ဟိုဟိုဆောက်ဟိုဒီဒီပြည်သူအစိုးရမျိုးသားညီညွတ်ရေးအစိုးရပေါ့နိုင်ငံတကာကတိမှပြုတဲ့အခန်းကဏ္ဍမှာအပြည့်ပြောအတိုင်းအတာတစ်ခုဒီကန့်သက်ချက်တွေရှိနေသေးတယ်ဆိုတော့ရှိနေသေးတဲ့အချိန်မှာပဲပေါ့နော်ကျွန်တော်တို့အနေနဲ့ဒီဒီနိုင်ငံတကာကနေပြီးတော့ဒီအမျိုးသားညီညွတ်ရေးအစိုးရကိုပို့ပို့ပြီးတော့ထိတွေ့လာအောင်ပို့ပို့ပြီးတော့ပေါ့နော်ဆက်ဆံမှုတွေပို့တိုးတိုးလာအောင်တော့ပေါ့နော်ဆိုကျွန်တော်တို့အများအားတော့ဟိုပြောဆိုတဲ့အခါတွေမှာအာကျွန်တော်တို့ဟိုဆွေးနွေးတဲ့အခါတွေမှာတော့ဒါကိုအလေးထားပြီးတော့ကျွန်တော်တို့ပြောဆိုတဲ့အဥ္စာမျိုးတော့ရှိပါတယ်ဒါကြောင့်ခုနပြောလို့ကျွန်တော်တို့အနေနဲ့အားလုံးကိုကျွန်တော်တိုက်တွန်းတဲ့ဥစ္စာ all relevant stakeholders စေနဲ့ထိတွေ့ပါဆိုတဲ့ဥစ္စာကိုပြောတယ်ပေါ့နော်ဒါကတော့ကျွန်တော်တို့ NUG နဲ့ထိတွေ့ဖို့ပြောတဲ့အချိန်မှာပဲကျွန်တော်တို့တိုင်းတာဒေါ်လာရေးအဖွဲ့အစည်းတွေအဲနောက်ပြီးတော့ကျွန်တော်တို့မှာလဲပေါ့နော်ဒါအဲပြည်သူတွေကနေပြီးတော့အားလုံးဝါလုံးဆောင်ရွက်နေတဲ့ဒီဒေါ်လာရေးဖြစ်တဲ့အတွက်ကြောင့်ပေါ့နော်အာဒီသက်ဆိုင်သူတွေရဲ့အတန်အားလုံးကအရေးကြီးပါတယ်ဒါကြောင့်မို့လို့ပေါ့နော် CSO တို့ NGO တို့နောက်ပြီးတော့သူအခွင့်အရေးအသီးသီးကလူတွေကိုနဲ့လေပေါ့နော်ထိတွေ့ပြောကြားခြင်းဟာဘာဖြစ်ပြောကျွန်တော်တို့ရဲ့အခြေအနေမြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့အခြေအနေကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်တဲ့အတွက်ကြောင့်ပေါ့နော်အဲ့လိုမျိုးတော့ကျွန်တော်တို့ဒီဘက်မှာတွေ့ဆုံမှုတွေမှာတော့အဲ့လိုမျိုးတိုက်တွန်းပြောကြားတဲ့ဥစ္စာရှိပါတယ
်ဟုတ်ကဲ့ပါရှင်အခုလိုမျိုးဒီစစ်တပ်ကအာဏာသိမ်းတာ၃နှစ်ကြာလာတဲ့အချိန်မှာအပြောင်းအလဲတွေအများကြီးရှိပါတယ်အဲ့မှာဒီပြီးခဲ့တဲ့လပိုင်းတွေအတွင်းမှာတစ်တုံညာနှစ်ကုန်စစ်စင်ရေးအပါအဝင်တိုင်းနာဒေါ်လာရေးအဖွဲ့တွေကလည်းတိုက်ခိုက်မှုတွေရှိနေနောက်ပြီးတော့စစ်ကောင်စီတဲစခန်းတွေကိုပြန်ပြီးတော့သိမ်းပိုက်တာတွေလည်းရှိပါတယ်ဒီလိုအခြေအနေမျိုးကိုကြည့်လို့ရှိရင်စစ်ကောင်စီကဒီမြန်မာနိုင်ငံကိုထိန်းချုပ်နိုင်တဲ့အနေထားကဘလိုမျိုးရှိရလို့မြင်ပါလေနောက်ပြီးတော့ဒီရှေ့ဆက်မှာတော်လိုင်းအလန်းနီးပြီလားပေါ့ဒီအောင်မြင်မှုကိုတော်လိုင်းအောင်မြင်မှုအလန်းနီးပြီလားဆိုတာကိုသုံးသပ်ပြပါရှင
်ကျွန်တော်တို့တွေအများနဲ့ကြောတဲ့ဥစ္စာရှိပါတော့เนาะကျွန်တော်တို့ပြည်သူတွေကဒီ2017 February မှာဒီကျွန်တော်တို့တော်လိုင်းကိုစဆောင်ရွက်တဲ့အခါမှာပေါ့เนาะငင်းစွာကျွန်တော်တို့ရဲ့ဟိုပေါ့နော်ဒီမိုကရေစီပြန်လည်ရရှိဖို့ကျွန်တော်တို့ပြည်သူအာဏာပြည်သူထံပြန်လည်ရရှိဖို့ဆိုတဲ့ဥစ္စာကျွန်တော်တို့ငင်းငင်းကြမ်းကြမ်းအဲကျွန်တော်တောင်းဆိုခဲ့တဲ့ဥစ္စာရှိတယ်ဒါပေမဲ့ငင်းငင်းကြမ်းကြမ်းတောင်းဆိုတဲ့ဥစ္စာတွေကိုစစ်တပ်ကနေပြီးတော့ပေါ့နော်ဒီအပြစ်မဲ့သူတွေကိုခေါင်းကိုတက်တဲ့ချိန်ကြီးပြစ်ခတ်တာဒီမတရားအကြမ်းဖက်တင်နေတဲ့ဥစ္စာတွေဆောင်ရွက်ခဲ့တဲ့အတွက်ကြောင့်ပေါ့နော်မတက်တာလို့ကျွန်တော်ပြည်သူတွေအနေနဲ့ကိုကာကွယ်ဖို့ကိုယ့်ရဲ့အတိုင်းအဝန်းကိုကာကွယ်ဖို့အတွက်ကိုပေါ့နော်အော်ကျွန်တော်တို့ဒီဒေါ်လာရေးကိုကျွန်တော်တို့ဘောနောဆင်နွှဲခဲ့ရတဲ့ဥစ္စာရှိတယ်။ဆင်နွှဲနေရတဲ့ဥစ္စာရှိတယ်ဘောနော။အော်ဒါကြောင့်မို့လို့ဟိုကျွန်တော်တို့အနေနဲ့တုံညစခဲ့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်ဘောနော။ဒီ၃နှစ်တာခီးအတွင်းမှာပြည်သူတွေရဲ့ဒီအောင်မြင်မှုကဘောနောမြန်မာထင်ထင်မြင်တွေ့ရတယ်လို့တော့ကျွန်တော်တို့အဖြစ်ပြောလို့ရပါတယ်။နောက်ပြီးတော့အထူးသဖြင့်ဘောနောကျွန်တော်တို့ပြည်သူတွေနဲ့ပေါ့နော်ပြည်သူတွေကြားလို့ကျွန်တော်တို့ပြောရင်ဟိုကျွန်တော်တို့ဒီတိုင်းသားအဖွဲ့အစည်းတွေနဲ့အဲကျွန်တော်တို့ NUG အဲကျွန်တော်တို့ PDF အားလုံးပေါ့နော်ကြားမှာပူးပေါင်းဆောင်ရွက်မှုတွေကပို့ပြီးတော့ဟိုအခြေပိုခိုင်လာတယ်ပို့ပြီးတော့ပိုအချိန်ပိုမြင့်လာတယ်ပေါ့နော်ဒါကြောင့်အခုလိုမျိုးဟိုဒီ၃နှစ်တာကာလအတွင်းမှာကျွန်တော်တို့ပြည်သူတွေကျွန်တော်တို့ဟို PDF တွေကျွန်တော်တို့ NUG တွေအဲအထူးသဖြင့်ကျွန်တော်တို့ EAO တွေရဲ့ဒီနေမြေထိန်းချုပ်နိုင်မှုပါပေါ့နော်ပို့ပြီးတော့ထင်ရှားလာတယ်ပို့ပြီးတော့မြင်တွေ့လာတယ်ဆိုတဲ့ဥစ္စာတွေကအရန်ထင်ရှားပါတယ်ဒါကြောင့်ဒီတချို့ပေါ့နော်လေးလာသူတွေအနေနဲ့ပြောတဲ့ဥစ္စာကစစ်တပ်ကသူတို့ထိန်းချုပ်နိုင်တဲ့နေရာဆိုလို့20ရာခိုင်နှုန်းကျော်ပေါ့နော်အဲ30ရာခိုင်နှုန်းအောက်မှာပဲရှိတော့တယ်ဆိုတဲ့ဥစ္စာကိုဒါမနစ်ကတည်းကပြောလာတဲ့ဥစ္စာပေါ့နော်အဲဆိုအထူးသဖြင့်အခုဟို1027ပေါ့နော်ကျွန်တော်တို့လွယ်လွယ်ခေါ် 1027 operation နောက်ပိုင်းမှာဆိုရင်တော့ပိုတော့ဆိုးလာတဲ့အနေထားရှိတယ်လို့တော့ကျွန်တော်မြင်ပါတယ်ပိုဆိုးလာတယ်လို့ကျွန်တော်တို့ပြောတဲ့ဥစ္စာစစ်တပ်အနေနဲ့သ ူနေမြေထိန်းချုပ်နိုင်မှုပြောတာပါဒါပေမဲ့ကျွန်တော်တို့ပြည်သူတွေအတွက်နေမြေထိန်းချုပ်နိုင်မှုကတော့ပို့ပို့ပြီးတော့တိုးလာတယ်ကောင်းတဲ့အလားလာတယ်ပို့ဖြစ်လာတယ်ဆိုတော့ကျွန်တော်တို့ပြောလို့ရပါတယ်ဒါကြောင့်စစ်တပ်ရဲ့ဟိုပေါ့နော်ထိန်းချုပ်နိုင်မှုနေမြေစစ်တပ်လို့ဟိုလွတ်လပ်လပ်လှုပ်ဆောင်နိုင်မှုနေမြေကတော့တဖြည်းဖြည်းနဲ့ကျင်းကျင်းလာတယ်ဆိုတဲ့ဥစ္စာမျိုးတော့ကျွန်တော်တို့ဟိုပြောလို့ရပါတယ်ဆိုတော့အရန်ဟိုပေါ့နော်ဒီစစ်တပ်အနေနဲ့တတော်လေးကိုသူတို့နေမြေအရန်ကို squeeze ဖြစ်လာတယ်ညော့နေလာတယ်ဆိုတဲ့ဥစ္စာကတော့အရန်ထင်ရှားပါတယ်အထူးသဖြင့်ကျွန်တော်ခုနပြောလို့ပေါ့နော် 1027 operation နောက်ပိုင်းဆိုရင်သူတို့ရဲ့ sis ခန်းတွေကိုအများကြီးသူတို့လက်လျှော့ခဲ့ရတယ်တချို့တွေပေါ့နော်ဘုံမှုချုပ် level တွေအထိသူတို့ဟိုဆက်လက်နက်ချခဲ့ရတဲ့ဥစ္စာတွေထွက်ပြေးနေရတဲ့ဥစ္စာတွေပေါ့နော်အထူးဖြင့်လက်နက်ကြီးတွေအများကြီးလည်းပေါ့နော်ကျွန်တော်တို့ဒီတိုင်းသားအဖွဲ့အစည်းတွေအနေနဲ့ဟိုရယူနိုင်ခဲ့တဲ့ဥစ္စာတွေကဒါစစ်တပ်ရဲ့လုံဆောင်နိုင်မှုဆွမ်းအားဘုံမရှိဘူးဆိုတဲ့ဥစ္စာကိုအပြေအဝါပြနေပါစစ်တပ်ကအချိန်ကြီးပြိုကွဲသွားနိုင်တယ်ပြိုကျသွားနိုင်တယ်အနေထားရှိတယ်ဆိုတဲ့ဥစ္စာကိုလေးလာတုံးသက်တွေကတကယ်ကိုပြောဆိုနေကြပါဘူးဒီစစ်တပ်ရဲ့ပေါ့နော်လုံဆောင်နိုင်မှုဟိုဆွမ်းအားလုံးဝမရှိဘူးကျွန်တော်တို့ပြည်သူတွေရဲ့အားဘလောက်ထိအားကောင်းတာလဲဆိုတဲ့ဥစ္စာဒါတွေကဥပမာတွေဖြစ်ပါတော့เนาะဒါကြောင့်ကျွန်တော်တို့အနေနဲ့တော့အများအားဖြန့်ပြောနေတဲ့ဥစ္စာဒါတော့ violence တွေတော့ပုံများလာတယ်ဆိုတော့မှန်တယ်ဒါပေမဲ့လည်းကျွန်တော်တို့ပြည်သူတွေလိုလားတဲ့ဒီစစ်အာဏာစနစ်ရှင်စနစ်ချုပ်ငိမ့်ဖို့ပေါ့เนาะကျွန်တော်တို့အနာဂတ်ဖြစ်တဲ့ federal democracy သွားဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်ရောက်လာတယ်လို့တော့ကျွန်တော်တို့အပြည့်ပြောလို့ရပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းရဲ့အနေထားဒီအချိန်မှာပေါ့เนาะစစ်တပ်ကိုပို့ပြီးတော့ဖိအားပေးဖို့ကျွန်တော်တို့ပြည်သူတွေကိုပို့ပြီးတော့ပံ့ပိုးမှုတွေပို့လုပ်ဖို့ပေါ့နော်ဒါအချိန်ကောင်းဖြစ်တယ်ဒါကြောင့်ကျွန်တော်တို့ပြည်သူတွေရဲ့ခံစားနေရတဲ့ခံစားမှုတွေတွေ့ကြုံနေရတဲ့အခက်အခဲတွေပေါ့နော်အမြန်ဆုံးအချိန်ကြိုးတို့အတွင်းမှာကြော်လွားပြီးဆုံးနိုင်ဖို့အတွက်ဆိုရင်တော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထိရောက်တဲ့ကူညီပေးမှုကိုပေါ့နော်ပြည်သူတွေဘက်ကိုပေးဖို့လိုပါတယ်ဆိုတဲ့ဥစ္စာလည်းကျွန်တော်ဖြည့်ဆွတ်ပြီးတော့ပြောလိုပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့ပါတယ်ကြီးဦးကျော်မွန်ထွန်းရှင်အခုလိုမျိုးဒီ VOA ကိုအချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့လည်းအခုလိုမျိုးအင်တာဗျူးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
။ VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။သူတို့ဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.view.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ end link ဖြစ်တဲ့ endlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အင်ကန်နေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့အပတ်စဉ်စစ်ပွဲရဲ့အစီအစဉ်မှာစစ်အာဏာသိမ်း3နှစ်ပြည့်ခဲ့ပြီးတဲ့နောက်မှာနိုင်ငံတော်စစ်ပွဲတွေပိုးပြီးတော့ကျေပြန်လာတာကြောင့်ပြည်သူအများအပြားဟာအလုပ်ကိုင်းတွေဆွလို့ပြီးတော့စစ်ရှောင်နေကြပါတယ်။အလုပ်လက်မဲ့ဖြစ်လာတဲ့အချိန်ထဲမှာပဲအခြေခံကုံစင်းုံကြီးမြင့်မှုနဲ့လည်းရင်ဆိုင်နေကြရတဲ့မြန်မာလူတို့အတွက်အခုအညီတိုးမြင့်ရရှိရေးကုလသမဂ္ဂကပန်ကြားထားပါတယ်။ဒီသတင်းမှစစ်ပွဲရဲ့အစီအစဉ်မှာမတင်ငေးထိုက်တင်ပြထားပါတယ်။
စာလိုက်ပေါ့နော်ဆွေမစာလိုက်အဲ့ဒီရေးခြင်းရပြတဲ့ဒီကိလိတာကိုနှစ်ပေါင်းဝဲသုံးပေါင်းကျော်ပြီးကြောက်ရတယ်အဲကျွန်တော်မလာခင်ဒီမှာနှစ်ပေါင်းဝဲပြီးပြလိုက်ကြနှစ်ဆက်ကြေးအဓိကနာမည်ဆက်ကြေးဆက်ကြေးလို့နာမည်ဆက်ကြေးဆက်ကြေးကဒီဆက်နေတဲ့အတော်သေးသေးနဲ့ပဲသွားလာနေရတော့အဲအဲ့မှာလည်းစီစင်းလုံးကလည်းဆောင်းတာပါတယ်ကျန်ကြီးလေးကလည်းဒီကြီးရောက်တာပါတာပေါ့ဂျေနာသွားတာကိုကြောက်ဆိုးရသွားတာ
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မင်းပြကစစ်ဆောင်လာသူကဒေသမှာကုံစင်းနှုံအဆမတန်ကြီးမြင့်သွားတဲ့အကြောင်း VOA ကိုပြောပြတာပါရခိုင်ပြည်နယ်တွင်းမှာအေးအေးရခိုင်တပ်တော်နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပြီးမင်းပြနဲ့မြောက်ဦးမှာတိုက်ပွဲတွေပြင်းထန်တယ်လို့သူကပြောပါတယ်တချိန်တည်းမှာပဲဆက်သွယ်ရေးကလည်းပြတ်တောက်နေပါတယ်
အမေဒီကလုံးဝမရတော့ဘူးအမေဒီမရဘူးမိုက်ကဲတော့ရတယ်မိုက်ကဲလို့မိုက်ကဲမရတဲ့တော့ဒီလိုမျိုးမိုက်ကဲအဲ့နောက်ပြောင်းတော့တယ်အမေတော့ကျွန်တော်လည်းအဲ့ကကကျွန်တော်ရောကမောင်းနေတာဆက်လို့ပြန်နေ
ရှမ်းပြည်နယ်မြောက်ပိုင်းမှာရခိုင်တပ်တော်အေးအေးပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ခဲ့ပြီးနောက်ရခိုင်မှာလည်းနွေပါလာအတွင်တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲတွေကိုထောက်ပြပြီးနိုင်ငံတကာအနေနဲ့မြမရေးပို့ပြီးတော့အာရုံစိုက်ကြဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံကတိုက်တွန်းပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရဂျယ်ရမီလော်ရန့်စ်ကဇန်နဝါရီလကုန်ပိုင်းမှာအခုလိုပြောဆိုသွားပါတယ်
Has been particularly hard hit since fighting restarted there in November.
ဂျခိုင်ပြည်နယ်မှာတော့အထူးသဖြင့်နိုဝင်ဘာလအတွင်းကစလို့တိုက်ပွဲတွေပြင်းထန်လာပါတယ်။လူမှုအတိုင်းအဝိုင်းဆုံးအထူးသဖြင့်ရိုဟင်ဂျာအတိုင်းအဝိုင်းဟာမိုကာဆိုက်ကလုန်းမုန်တိုင်းဒဏ်သင့်ခဲ့ပြီးတဲ့အပြင်လူသားချင်းစာနာမှုအကူအညီဝင်ရောက်ခွင့်နဲ့အကူအညီပေးခွင့်တွေကိုစစ်တပ်ကလက်နက်ကြီးကန့်သတ်ထားတာပါ။အခုတော့ရိုဟင်ဂျာကျေးရွာတွေအပေါ်မှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ရိုဟင်ဂျာတွေသေဆုံးမှုနဲ့ဒဏ်ရာရရှိမှုသတင်းတွေလည်းအများအပြားထွက်ပေါ်နေပါတယ်
။ရခိုင်လူမှုအနေနဲ့တော့နီးစပ်ရပြည်နယ်ရင်းကမြို့ကြီးတွေကိုစစ်ဘေးရှောင်နေကြရသလိုတချို့ကတော့စစ်ဘေးကင်းနေစေဖြစ်တဲ့ရန်ကုန်လိုမြို့တွေကိုထွက်ခွာကြပါတယ်
။ဒီရှောင်နေရတော့ရပ်ပြီးရတာတော့ဘာကြောလို့ရောလာလို့ဟာတချို့ပုံသေးရောင်းတဲ့လူတွေကြောင့်လည်းရှိတဲ့ပုံသေးတွေကြောင့်ရောမှလည်းဆိုင်နေဆုံးပြီးရောင်းစားရတယ်။မရှိတဲ့လူကြတော့လည်းအဆုံးကြောင့်မှနေရဆိုင်ရတာပဲ။
မြန်မာနိုင်ငံမှာဆီယန္နာသိမ့်ပြီးနောက်ပိုင်းစစ်ဆောင်ရသူသိမ့်ချီရှိလာပြီးအကူအညီပေးရတဲ့အတွက်ရန်ပုံငွေမလုံလောက်မှုနဲ့ရင်ဆိုင်နေရပါတယ်။ဆီယန္နာသိမ့်မှု၃နှစ်ပြည့်တဲ့2024ခုနှစ်ဖေဖော်ဝါရီလ၁ရက်နေ့မှာပဲကုလသမဂ္ဂကမြန်မာနိုင်ငံအတွက်ရန်ပုံငွေထည့်ဝင်ချဖို့ထပ်ပြီးတော့တိုက်တွန်းပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အပါအဝင်တိုက်ပွဲတွေရှိနေရာဒေသတွေကလူမှုရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့နိုင်ငံတကာအကူအညီပေးရအဖွဲ့အစည်းတွေလည်းစ조사နေကြရာကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျယ်ရစ်ကဖေဖော်ဝါရီလ၁ရက်နေ့မှာပြောပါတယ်ပြီးခဲ့တဲ့2023ခုနှစ်အတွင်းမြန်မာနိုင်ငံတွင်အကူအညီလိုအပ်သူ3000ကျော်ကိုအကူအညီပေးနိုင်ခဲ့ကြောင်းအကူအညီပေးရေးဆောင်ရွက်သူတွေကပြောကြပါသည်။ဒါပေမဲ့လည်းလိုအပ်ဆုံးသူတွေကိုအကူအညီပေးနိုင်ရတဲ့ဝင်ရောက်ခွင့်ရန်ပုံငွေထောက်တိုးရရှိဖို့လည်းလိုအပ်တယ်လို့ကုလသမဂ္ဂကပြောပါသည်။အခု2024ခုနှစ်အတွက်မြန်မာနိုင်ငံတွင်းမှာလူသားချင်းစာနာမှုအကူအညီပေးဖို့လိုအပ်သူ18တန်းကျော်ရှိနေပြီးဒါဆိုရင်စစ်တပ်အာဏာမသိမ်းခင်ကထက်တန်းကျော်ပိုတိုးလာတာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အခု2024ခုနှစ်အတွက်မြန်မာနိုင်ငံကိုအကူအညီပေးနိုင်ရေးကုလသမဂ္ဂကဒေါ်လာ994တန်းရန်ပုံငွေပန်ကြားထားတာပါ။တချိန်တည်းမှာပဲမြန်မာလူမှုရဲ့အတ္တိဒုက္ခတွေကိုနိုင်ငံတကာအတိုင်းအဝိုင်းကလစ်လျူရှုမှတ်ထားဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံရဲ့ပြောခွင့်ရဂျယ်ရမီလော်ရန့်စ်ကတိုက်တွန်းပါတယ်
။ Amid all of the crises around the world
ကမ္ဘာတဝန်းကပဋိပက္ခတွေကြားမှာတခုကိုမှမေ့ပျောက်မထားကြဖို့အရေးကြီးပါတယ်။မြန်မာပြည်သူတွေဒုက္ခရောက်နေတာရှင်းကြလာပါပြီ။
ဆီယနာသိမ့်ပြီးနောက်ပိုင်းနိုင်ငံတော်ကျေပြန့်လာတဲ့စစ်ပွဲတွေကြောင့်စစ်ဆောင်ချရတဲ့ဒေသခံတွေရဲ့အိုးအိမ်တွေဖျက်ဆီးခံရတာမျိုးဒါမှမဟုတ်လဲပိုင်ဆိုင်မှုတွေခိုးယူခံရတာမျိုးကနိုင်ငံအနှံ့မှာဖြစ်နေပါတယ်။ဒါအပြင်စီးပွားရေးလုပ်ငန်းတွေလည်းဆုံးရှုံးကြရပါတယ်။မင်းပြကစစ်ဆောင်လာသူကအခုလို့ပြောပါတယ်။
အဲကျွန်တော်တို့လည်းဒီစားသမားတွေကားတွေကလမ်းတွေမှာပြင်းနေတယ်ကားတွေဒီတိုင်းနဲ့ပြထားရတယ်ဒီလိုပဲပြုံးနေကြတာပဲ
နိုင်ငံတော်နေရာအတော်များများမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံပြောခွင့်ရကလည်းအခုလိုမှတ်ချက်ပေးပါတယ
် Pitched battles between the military and armed opposition groups
have sit down နဲ့အတိုက်အခံလက်နက်ကိုင်အဖွဲ့တွေအကြားအပြင်းထန်တိုက်ပွဲတွေကြောင့်လူအစုလိုက်အပြုံလိုက်အိုးအိမ်ဆုံးခွာထွက်ပြေးရမှုနဲ့အရသားတွေထိခိုက်သေဆုံးကြရပါတယ်အရေးနိုင်မှုနဲ့ဇက်တိုက်ကြုံနေရတဲ့စစ်တပ်ကအစင်အကျင်မဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့အပြင်းအထန်တိုက်ခိုက်နေပါတယ်
။တိုက်ပွဲတွေကြောင့်တင်းရှောင်ချရသူတွေအနေနဲ့တော့မကြခင်အိမ်ပြန်နိုင်မလားဆိုတဲ့မျှော်လင့်ချက်ကတော့မှေးမိနေတယ်လို့မင်းပြကစစ်ဆောင်ကသူက VOA ကိုပြောပါတယ်ရှင်။
တိုင်ပွဲကျင်းနေတဲ့ပြင်းထန်နေတာပဲခင်ဗျသွားမယ်လို့ကလည်းကျွန်တော်လည်းဆမန်းလို့မရဘူး
မြန်မာနိုင်ငံမှာတက်ရှိမျိုးစိတ်တွေကိုစနစ်တကျအရှာဖွေတဲ့နေရာများတာမန်ပြည်သူတွေလည်းပါဝင်နိုင်တယ်လို့ကရင်ပြည်နယ်ထဲမှာကျွေးပန်းမျိုးစိတ်တွေကိုဖော်ထုတ်နိုင်ခဲ့သူကပြောပါတယ်။တည်သက်ခံပြည်သူတွေရဲ့အကူအညီနဲ့ကရင်ကျွေးပန်းကိုမှတ်တမ်းတင်နိုင်ခဲ့သူတယောက်ဖြစ်တဲ့မမြဘုံမော်ကိုမဆူမြမော်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်။
မြန်မာနိုင်ငံထဲမှာမျိုးစိတ်သင်းလို့မှတ်တမ်းတင်နိုင်မဲ့ဒီတက်ရှိပေါင်းထောင်နဲ့ချီရှိနေနိုင်နေတယ်လို့ကရင်ပြည်နယ်ထဲမှာရွှေဘန်းမျိုးစိတ်သစ်ကိုရှာဖွေတွေ့ရှိမှတ်တမ်းတင်နိုင်ခဲ့တဲ့သူတွေဒီတစ်ယောက်ကပြောပါတယ်။အဲ့လိုမျိုးသတ္တဝါတွေအပင်တွေကိုဒီသိပ္ပံကြီးချလေ့လာတဲ့နေရာမှာသာမန်ပြည်သူတွေကလည်းသူတွေဒီတွေနဲ့အတူလက်တွဲပြီးတော့မှပါဝင်ရှာဖွေနိုင်တယ်လို့သူကပြောပါတယ်။ဘလိုနည်းတွေနဲ့ပါဝင်ရှာဖွေလို့ရတယ်လဲဆိုတာကိုဒီကရင်ရွှေဘန်းလို့နာမည်ပေးထားတဲ့မျိုးစိတ်သစ်ကိုရှာဖွေတွေ့ရှိခဲ့သူတစ်ယောက်ဖြစ်တဲ့မတ်မြဖုံးမော်ကိုမေးကြည့်ထားပါတယ်။သူကတော့လက်ရှိဒီတရုတ်နိုင်ငံသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူဖြစ်ပါတယ်။ဒီအရှိတောင်အရှာကချွေပန်းနေအကြောင်းကိုလေ့လာသုတေသနပြည့်နေသူဖြစ်တယ်လို့ဒီမြန်မာနိုင်ငံတည်းမှာဒီမျိုးဝဲတွေမျိုးစိတ်တွေအကြောင်းကိုကွင်းစင်လေ့လာမှတ်တမ်းတင်နေတဲ့ဒီ NSCI အဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်
။2020ခုနှစ်ဒီဇူလိုင်လမှာပြည်ပြည်မှာရှိတဲ့ဒီဒေသခံသူဦးစီကနေဒီကျေပန်းမျိုးစိတ်ရဲ့ကပုံမှန်ကိုစပြီးတော့တွေ့ကြရပါတော့။ဒီအဲ့ဒီအချိန်မှာတော့ဒီမားတို့ကအပင်နမူနာရယူနိုင်ခဲ့ခြင်းပေါ့မျိုးစိတ်အတိတ်ဖြစ်ကြောင်းဒီသိပ္ပံနီချာတက်တည်ပြနိုင်မဲ့ဒီလိုအပ်တဲ့အချက်လက်ပြည့်စုံအောင်မတန်းတင်နိုင်ခဲ့ခြင်းရှိခဲ့ပါတော့။အဲ့အကြောင်းမူပြီးဒီမားနေ2023ခုနှစ်လေလမှာပေါ့။အဲ့ဒီ NSCA မှာစတင်ပါဝင်ဖြစ်ပြီးတော့ဒီမျိုးစိတ်အတိတ်ဖြစ်နိုင်ခြင်းရှိတဲ့ဒီအပင်ရဲ့ပေါ့နော်။ပန်းပွင့်ချိန်ဖြစ်တဲ့အဲ့ဒီဇူလိုင်လမှာပေါ့နော်။အဲလိုအပ်တဲ့အချက်လက်ဒီစုဆောင်းနိုင်ဖို့ဒီဒေသခံအခွင့်အရေးတွေနဲ့တိုင်းနေထားခဲ့ရတယ်။အဲ့ကမျိုးဆိုရင်ညီမတို့အခွဲကဒီကရင်ပြည်နယ်ကဒေသခံတွေရဲ့အကူအညီနဲ့ပေါ့နော်။ညီမတို့လိုအပ်တဲ့အချက်အလက်တွေစုဆောင်းနိုင်ခဲ့ပြီးတော့ဒီကရင်ချေပန်းကိုစာတမ်းရေးသားအမည်ပေးနိုင်ခဲ့တာဖြစ်ပါတယ်ပေါ့နော်။အဲ့ဒီကြောင့်မို့ဒီစာတမ်းမှာလည်းဒီမျိုးစိတ်တစ်ချာပိုတွေ့ရှိမှုမှာဆိုရင်ဒေသခံတွေပူးပေါင်းပါဝင်တဲ့ Citizen Science ကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေဆိုတာကိုမင်းမထုတ်ပြနိုင်တဲ့အကြောင်းလေးရေးသားထားပါတယ်ပေါ့နော်။စာတကြောင်းအနေနဲ့
မြန်မာတို့လိုပဲဒီလိုမျိုးတွေးရှင်းပတ်တမ်းတင်နိုင်ခဲ့တဲ့နောက်ပန်းတစ်ခုကတော့ဗဒိန်ကိုဘန်းပေါ့နော်မြန်မာနိုင်ငံမှာတော်တော်လေးကြဲကြဲပြပြတည်ကြတဲ့ဗဒိန်ကိုဘန်းပေါ့ဆိုတော့အဲ့ဒီဗဒိန်ကိုဘန်းဆိုလို့ရှိရင်လေဒီ American Smithsonian Institute ကပညာရှင်တယောက်ကဒီမြန်မာနိုင်ငံရောက်တော့ဈေးထဲမှာဒီဗဒိန်ကိုဘန်းနေရောင်းနေတာတွေ့တော့မှဟာဒီဘန်းကတော့ဖြင့်ဒါမျိုးစိတ်တစ်ပဲမှတ်တမ်းမတင်ရသေးဘူးဆိုတာကိုသတိထားမိပြီးတော့မှမှတ်တမ်းတင်နိုင်ခဲ့တာဖြစ်ပါတယ်ဆိုတော့ဒီဈေးထဲမှာဗဒိန်ကိုဘန်းနေရောင်းနေတဲ့ဘန်းတွေရဲ့ဓာတ်ပုံတွေပေါ့နော်အခုဝါရှင်တန်မြို့တော်ကသဘာဝသမိုင်းပြလိုက်မှာတိတိကျကျကိုသူကပြတိုက်ပြီးတော့ရှင်းပြထားပါတယ်ဆိုတော့ပြောချင်တာအခုလိုမျိုးဒီမြန်မာနိုင်ငံထဲမှာအသေးချာဒီမှတ်တမ်းမတင်နိုင်သေးတဲ့မျိုးစိတ်တက်တွေပေါ့နော်အများကြီးရှိနေနိုင်သေးတယ်လို့ကပြောလို့ရလားဆိုတော့လက်ရှိအခြေအနေရောအဲ့ဒါတွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်ဘယ်လောက်ထိအခက်အခဲဖြစ်နေလဲလို့ပြောတို့ရနိုင်ပါလိမ့်ရှင်
ဒီပရင်ကိုပန်းလို့ပေါ့လာသူဖြစ်ရမယ်ညီမလေးလာနေတဲ့ချွေပန်းမှလည်းရှိခဲ့ပါတယ်ပေါ့နော်ဒီမှာလည်းဆိုဒီကချင်းပြည်နယ်ကုစားကိုဒေသမှာအဲဒီပညာရှင်ကပေါ့နော်ဒီသူကမျိုးစိတ်တည်လို့မသိခင်မှာဒီဈေးထဲမှာပေါ့နော်ဒီဒီချွေပန်းကိုပေါ့နော်အဲမျိုးစိတ်တည်ချွေပန်းကိုပေါ့နော်ချင်မောင်ရက်လိုမျိုးအဲ့ဒီဒါတွေမှာစားတဲ့ဟင်းသီးဟင်းရွက်ခြေချောင်းချနေတာကိုတွေ့ရှိခဲ့ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ဒီမှတ်တမ်းတင်ရသေးတဲ့မျိုးစိတ်တည်ခုဖြစ်တယ်ပေါ့နော်အဲအဲ့လိုလာသူဖြစ်ရင်းလည်းရှိခဲ့ပူပါတယ်ဒီမတမ်းမတင်ရသေးတဲ့မျိုးကွဲတွေဘယ်လောက်မောက်ရှိနိုင်လဲဆိုတဲ့အပေါ်မှာတော့ဘာလို့ဒီမြန်မာလေးလာနေတဲ့ပင်မျိုးစုံမျိုးကွဲဆိုင်ရာချက်လက်တွေနဲ့ပဲပြောသွားမှာဖြစ်ပါတယ်။ဒီ2019ခုနှစ်မှာထွက်ရှိခဲ့တဲ့ရေတောင်အရှနိုင်ငံကြီးရဲ့ပေါ့နော်အပင်မျိုးစုံမျိုးကွဲလေးလာခြင်းဆိုင်ရာတိုးတက်မှုလေးလာဆန်းစစ်ခြင်းပေါ့နော်ဒုတိယကဏ္ဍစာတမ်းအရာရောဒီမြန်မာနိုင်ငံမှာဇီဝမျိုးစုံမျိုးကွဲဒုတိယကဏ္ဍတွေပူးပေါင်းလုံဆောင်နေတဲ့နိုင်ငံတကာဖွဲ့စည်းရေးရလက်စာတမ်းတွေအရမြန်မာနိုင်ငံမှာအပင်မျိုးစိတ်ပေါင်း4000ခန့်ပါပေါ့နော်လေးလာမတန်းတင်ဖို့ဆန်းရှိနေနိုင်မှာသေးတယ်လို့ဒီကောက်ချက်ချထားတယ်ပေါ့နော်ဒေတာတွင်းမှာလည်းတတော်ပြုံးသိမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်နေသေးတာမို့ပေါ့နော်အချို့မျိုးစိတ်တွေအရဆိုလို့ရှိရင်ဒီမြန်မာတို့မတန်းမတင်ရသေးခင်မှာပဲပြောက်ကွယ်သွားနိုင်တဲ့အခြေအနေလည်းဒီဆိုင်ရပါမယ်
အခုအဲ့လိုမျိုးပြောလို့ပေါ့နော်တစ်ဆက်ထဲမှာဒီမှာစောစောလေးညီမရှင်းပြရတဲ့ထဲမှာလည်းလည်းပါပါတယ်ဒီ citizen science အကြောင်းကိုတစ်ဆက်ထဲမေးချင်ပါတယ်ဆိုတော့ခုနပြောသလိုပဲဒီမြန်မာနိုင်ငံမှာစနစ်တကျပေါ့နော်ပတ်တမ်းမတင်ရသေးတဲ့သက်ရှိမျိုးစိတ်တွေကိုဒီဖော်ထုတ်နိုင်ဖို့လုပ်တဲ့နေရာမှာဒီတာမန်ပြည်သူတွေအနေနဲ့ပေါ့နော်အဲ့ညီမတို့လိုမျိုးဒီပညာရှင်တွေသိပ္ပံနီးချလေ့လာနေတဲ့လုပ်ငန်းတွေမှာတာမန်ပြည်သူတွေအနေနဲ့ဘယ်လိုမျိုးပါဝင်လို့ရတယ်လဲဆိုတဲ့ဒီ citizen science အကြောင်းလည်းနည်းနည်းလေးတစ်ဆက်ထဲရှင်းပြပေးပါလားရှင်
ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီမှာတို့ NSCI အနေနဲ့ကတော့ ဒီလိုလိုပေါ့ပေါ့ပေါ့နဲ့အသိပ္ပံကြီးချဥပဒေထဏာလောက်ဆောင်မှုလို့အသိပ္ပံဖွင့်ဆိုတဲ့စီစဉ်ဆိုင်ယန့်ဘောတုံးပြီးတော့ဒီနိုင်ငံရဲ့ဒီဘက်မျိုးစုံတွေလေးလာစီမောမတန်းတင်ရှင်နေအချင်းချင်းကောင်းချင်းမှာအခုညီခုပြစ်စီဘုံကြီးရဲ့ချက်ထားရှိပြီးတော့လောက်ဆောင်နေတဲ့ဒီပုံစံတရားဖွဲ့စီတစ်ခုဖြစ်တယ်ပေါ့နော်အဲ့ဒါကဘယ်လိုရည်ရွယ်ချက်လဲဆိုတော့ကိုယ်တိုင်ကိုင် ီကနေတပ်ပုံမှန်တမ်းရယူတယ်ဒေတာခန်ကြီးကပေးရတဲ့ခြင်းချက်လက်ကိုစုဆောင်ပြီးတော့ညီမတို့ကဒီတိတ်တန်ကြီးကလေးလာမှုပြန်လုပ်ပေးတာဖြစ်တယ်ပေါ့နော်ပြီးလို့ရှင်ဒီမှတ်တမ်းတင်ခြင်းပေါ့နော်စာတမ်းထုတ်ဝေခြင်းပေါ့ဒီရင်းပြပါပညာရှင်ကိုပူပေါင်းပြီးတော့လှူဆောင်လို့ရတဲ့အရာရှိတယ်ပေါ့နော်ဟုတ်ပြင်ပါဆိုလို့ရှိရင်တော့ဒီလိုအတိတ်အစိတ်ပိုင်းတွေပေါ့နော်ပြေဆုံးအောင်တပုံမတန်ရယူပြလို့ရမယ်ပြီးလို့ရှိရင်ဒီမှာဒီ social media community ဖြစ်တဲ့ NSN group မှာလာပြီးတော့တင်ပြလို့ရတယ်ပြီးလို့ရှိရင်တော့ဒီမှာတို့ပေါ့နော်နေရာ data distribution information ပေါ့နော်နေရာ data အချက်လက်လေးပေးပေးရမယ်ပေါ့နော်အတိအကျမဟုတ်ရင်တော့ဒီမှာတို့ကတိုင်း data ရေးတော့မဟုတ်ရင်ဖြင်းနေပေါ့နော်အဲ့တော့ဒီမှာတို့တောင်းချင်ပါတယ်ဘာလို့ဆိုအဲ့နေရာ data အချက်လက်ဒီမှာဒီမှာတို့ကစီးပြုစုရဲ့နေရာမှာအဆုံးချလိုက်ရမှာဖြစ်ပါတယ်ပေါ့နော်ပြင်တပ်ပုံလေးကိုချီချီလေးနဲ့လဲပေးဖို့လိုမယ်ပြင်အပင်ရဲ့အစိတ်ပိုင်းအားလုံးကိုပေါင်းလဲပေးဖို့လိုမယ်အဲ့ပြင်ချီလင်းလဲပေးဖို့လိုမယ်ပေါ့နော
်ဟုတ်ကဲ့ပါရှင်နောက်တစ်ခုကဆော့ဆော့ကလည်းညီမပြောခဲ့တဲ့အထက်မှာပါပါတယ်ဒီတက်စီဒီရှားပါမျိုးစိတ်တွေဟိုမျိုးတုံးတော့မဲ့အနေရဖြစ်နေတဲ့မျိုးစိတ်တွေအကြောင်းပေါ့လေဆိုတော့ညီမနိုင်ငံမှာညီမပြောခဲ့သလိုတတော်ပြုံးတိမှုတွေကလည်းဖြစ်နေတော့တချို့ဟာတွေကဒီမတမ်းမတင်နိုင်ခင်မှာပဲပျောက်ွယ်တော့မဲ့အန္တရာယ်တွေဖြစ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်တွေတကယ်တော့ပျောက်ွယ်မသွားအောင်ဆိုရင်ကစနစ်တကျရှာဖွေရမယ်မှတ်တမ်းတင်ထားဖို့လိုတယ်တချို့နိုင်ငံတွေမှာတော့လိုအပ်ရင်တော့ဥပဒေတွေပါထုတ်ပြန်ပြီးတော့သူတို့ကာကွယ်ထိန်းသိမ်းကြပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာကအဲ့လိုမျိုးတွေလုပ်ဖို့ခက်ခဲနေတဲ့ဟိုအခြေအနေမျိုးဖြစ်နေတယ်ပေါ့လေမလုံနိုင်တဲ့အခါကျတော့ညီမတို့လိုမျိုးဒီထိန်းသိမ်းကာကွယ်ဖို့စူးစမ်းဖို့လုပ်နေတဲ့လူတွေပေါ့လေညီမတို့အနေနဲ့ဘယ်လိုမျိုးလုပ်နိုင်မယ်လို့ရောပြောလို့ရပါလဲရှင်
ဒီစီဝါမျိုးစုံမျိုးတွေကိုထိန်းသိမ်းကာကွယ်ဖို့ကတော့ဒီမှာပဲစဉ်းစားမပြတ်လေ့လာဆောင်ကြဉ်မှုလိုအပ်တယ်ပေါ့နော်။ညီမတို့အနေနဲ့ကတော့အခုကဝေးစိလေ့လာခြင်းအဆင့်မှာနေပေါ့နော်။အများကြီးလိုအပ်ချက်တွေရှိနေပြီးတဲ့အနေအထားဖြစ်ပြီပေါ့နော်။ဒီညီမစီဝါမျိုးစုံမျိုးတွေအတွက်ကတော့ဘာကိုထိန်းသိမ်းကာကွယ်ရမလဲဆိုတာသိမှထိန်းသိမ်းလို့ရမှာဖြစ်ပါတယ်ပေါ့။အဲ့အတွက်ဘာရရှိတယ်ဆိုတာမသိရင်ပေါ့နော်။ဆက်လက်လုပ်ဆောင်ဖို့ဖြစ်နိုင်ပေါ့နော်။ပေါ့ညီမတို့အခုအဖွဲ့အနေနဲ့ကတော့ခုနပြောရဲပေါ့နော်ချက်လက်ဆူဆောင်ပေးတယ်ဆူစီပေးတယ်ပြီးရင်မတန်းတင်ပေးရပေါ့နော်ဒါလေးပဲလှူဆောင်ပေးတယ
်ကရင်ပြည်နယ်ထဲမှာဒီကျွေပန်းမျိုးစိတ်တစ်ခုကိုရှာဖွေဖော်ထုတ်မတန်းတင်နိုင်ခဲ့သူတွေကမမြဖုံးပါပါရှင်လက်ရှိတရုတ်နိုင်ငံကဒီသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာဒီနောက်ထပ်မျိုးစိတ်တွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်တာမန်ပြည်သူတွေရဲ့ပံ့ပိုးမှုကလည်းသိပ္ပံအရေးကြီးတယ်လို့ပြောပါတယ်ရှင်ကျမဆူမြမောမှာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိတိကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်စူးစမ်းနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေအမေရိကန်နိုင်ငံရေးသတင်းသုံးသပ်ချက်ဒီမိုကရေစီရေးရာကျန်းမာရေးစီးပွားရေးနဲ့ဥဒုရာသီဆိုင်ရာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မှာသုံးသပ်ချက်နဲ့ဗဟုသုတရပွဲကဏ္ဍဆောင်တော့ VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဂါဇာမှာသဘောတူညီချက်ရအောင်ကြိုးစားဖို့ဆော်ဒီအာရေဗျာနိုင်ငံကိုတနင်္လာနေ့ကရောက်ရှိသွားပါတယ်။ကြံရှိနေတဲ့သစ္စာခံတွေကိုလွှတ်ပေးပြီးတော့လူသားချင်းစာနာထောက်ထားရေးခဏတာအပြည့်ရရေးပါဝင်တဲ့သဘောတူညီချက်တရရရှိအောင်မစ္စတာဘလင်ကင်ကတန်တမာရေးအရာကြိုးစားသွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ်။အီဂျစ်ကတာအစ္စရေးနဲ့အစ္စရေးတို့တင်ပိုက်ထားတဲ့အနောက်ဘက်ကမ်းတွေကိုလည်းဒီတစ်ပတ်အခီးစဉ်တွင်မှာဘလင်ကင်ကတွားရောက်မှာဖြစ်ပါတယ်။ Iran and Syria ga Iran jaw thaw nok khan sit twe jar ko American ga tak khai da apo tyauk ga tanin la ni ma san chin lai par de. January la kong ga American set ta 3 yauk drone ne tak khai ya ma ja song twa khai ra ko tong pyan nei ni ne. American ga neya 9 neya ma pyet ma 85 khu ko li chaung ga ni a ji che tak khai khai ra ba.ရေးစင်တဲ့င်းစာရှင်လင်းပွဲမှာမြန်မာရမတရုတ်နိုင်ငံခြားရေးဝန်ကြီးပြောရေးဌာနတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဝမ်ဝေဘင်းကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်ရှင်။တရင်အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်။တနင်္လာနေ့မနက်ခင်း6:00နာရီကနေ9:00နာရီအစီအစဉ်တွေကိုလိုင်းနံပါတ်3049နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနံလောပါ။